Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့ညပိုင်း 9:30 စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမအနင်္ဂလာကတာဝန်ယူတင်ဆက်သွားပါမယ
်။မင်္ဂလာပါရှင်ကျမခင်ဗျတွေ့ပါ။ရှေ့တန်းအာရှနိုင်ငံများအသင်းအာဆီယံနဲ့ရှေ့အာရှထိပ်သီးဆွေးနွေးပွဲတွေတက်ဖို့လာအိုနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဥဘာမာကအာရှဒေသမှာဩဇာချင်းခွင့်ရှာညှိမဲ့အမေရိကန်နိုင်ငံသားရေးမူဝါဒကိုအလေးထားပြောကြားသွားပါတယ်။တခါရခိုင်ပြည်နယ်အစံပေးကော်မရှင်ဥက္ကဋ္ဌဒီကုလသမဂ္ဂတွေးရေးမှူးချုပ်ဟောင်းကိုဖီအာနန်ကသူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာဒီမသိမမျက်ဖြစ်နေတဲ့လူမှုအတိုင်းဝန်ကြားမှာဆွေးနွေးဖြည့်ဆင်းကြဖို့တိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။လာအိုစ်နိုင်ငံမှာကျင်းပနေတဲ့အာဆီယံစီးပွားရေးဆိုင်ရာဆွေးနွေးပွဲမှာအမေရိကန်သမ္မတနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တို့ချို့တွေ့ဆုံခဲ့တဲ့သတင်းမှာတော့
ကျွန်တော်လုပ်ငန်းတွေကမြန်မာလိုပေါ့နော်။ဒါတစ်ဖက်မှာလည်းကျွန်တော်တို့နေနေဒီ staff fee ကိုရှော့ပေးရပါပေါ့နော်။ staff fee ဆိုတာဥမာကျွန်တော်နိုင်ငံသားတွေကိုကျွန်တော်လက်ရှိနေတာပါ
ဆွေးနွေးပွဲတက်ရောက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သူဒေါက်တာဆိုးထွန်းပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့အာဆီယံထိပ်သီးမျက်နှာဆုံးညအစည်းအဝေးခီးစဉ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့တို့တွေ့ဆုံခဲ့တဲ့သတင်းတွေနဲ့အတူစကိုင်းတိုင်းထက်ကရွက်တရွာမှာမြေအကျောင်းကြီးတွေပေါ်လာလို့ဒေသခံတွေစိုးရိမ်နေကြတယ်ဆိုတဲ့သတင်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်
ရှေ့တန်းအာရှနိုင်ငံများအသင်းအာဆီယံနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ဖို့အတွက်လာအိုနိုင်ငံဗီယင်ချင်းမြို့မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှဒေသမှာဩဇာချင်းခွင့်ရှာညှိမဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒကိုအလေးထားပြောကြားသွားပါတယ်။အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေရှိနေတာဟာအသည့်အဆန်မဟုတ်ပေမဲ့ဒီကြိမ်တစ်ခါတည်းနဲ့ပြီးသွားတဲ့ကိစ္စမျိုးမဟုတ်သလိုအခြေခံအမျိုးသားအကျိုးစီးပွားကိုရောင်းပြန်ထင်ဟပ်နေတဲ့ကိစ္စဖြစ်တဲ့အကြောင်းသမ္မတအိုဘားမားကဒီကနေ့မိကွန်းပြောကြားရာမှာထည့်သွင်းပြောဆိုခဲ့တာပါ။လာအိုနိုင်ငံမျိုးသားယဉ်ကျေးမှုခန်းမမှာဆူရတာဝန်ရှိသူတွေလာအိုနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကျောင်းသားတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့အမျိုးသမီးရေးအဖွဲ့တွေကလူပုဂ္ဂိုလ်တွေအပါအဝင်ပြည်သက်တစ်ထောင်လောက်ကိုသမ္မတကမိကွန်းပြောကြားရမှာတော့အမေရိကန်ရဲ့အနာဂတ်အသားရဝပြောရေးနဲ့လုံခြုံရေးအတွက်အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဟာအရေးကြီးတာကိုလည်းအလေးထားပြောကြားသွားပါတယ်အာဆီယံရဲ့အလှကြဥက္ကဋ္ဌလာအိုနိုင်ငံကိုပထမဆုံးအချိန်အမေရိကန်သမ္မတတဦးရဲ့သမိုင်းဝင်ခီးစဉ်အတွင်းလာအိုသမ္မတဘွန်ဟမ်ဗိုရာချစ်နဲ့လည်းဒီကနေ့အစောပိုင်းကတွေ့ဆုံခဲ့ပါတယ်။1960နဲ့80ပြည့်လွန်နှစ်တွေကဗီယက်နမ်စစ်ကာလအတွင်းလာအိုနိုင်ငံကိုအမေရိကန်ကကျဲချခဲ့တဲ့ဘုံးတွေကမပေါက်ကွဲပဲကျန်နေတဲ့ဘုံးတွေကိုရှင်းလင်းရေးသုံးနှစ်စီမံကိန်းအတွက်လဲဒေါ်လာ90ပေးအပ်ဖို့သမ္မတဥဘာမားကကြေညာခဲ့ပါတယ်ရှင်။
တန်ခတ်ရည်ရည်မှုတွေဖြစ်ရှောက်ဖို့စဉ်းစားနေတဲ့အမေရိကန်ပြည်ထောင်စုကိုမြန်မာအစိုးရရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရှေ့သတင်းပတ်တယ်လာအဖို့ရှိနေပါတယ်။ညင်ချိုင်းနိုဘယ်ဆုရှင်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာ14ရက်နဲ့15ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်တဲ့ကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲတွေကျင်းပနေတဲ့လာအိုနိုင်ငံဗီယက်ကျမ်းမြို့တော်ကဒီကနေ့မိန့်ခွန်းပြောကြားရမှာသမ္မတဘရက်အိုဘားမားကကြေညာလိုက်တာပါ။မြန်မာနိုင်ငံရေးမှာဩဇာကြီးမားနေစေစစ်တပ်ပေါ်အမေရိကန်ကဖိအားပေးတန်ခတ်ထားတာတွေကိုဘလောက်တိုင်းတာတွေရှော့ပေးတင်တယ်လဲဆိုတာစဉ်းစားဆုံးဖြတ်နိုင်မှုသမ္မတဥဘာမကဒေါ်အောင်ဆန်းစုကြည်နဲ့တိုင်ပင်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖော်တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေကိုထင်ထင်ရှားရှားမတွေ့ရမချင်းတန်ခတ်မှုတွေရှော့ပေါတာမျိုးမလုပ်ဖို့အမေရိကန်အစိုးရကိုတောင်းဆိုထားတာပါ။တရုတ်နိုင်ငံကဒေသတွင်းမှာဩဇာရှိန်ဝါကြီးထွားလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကိုတိုးမြှင့်လာနေသလိုအမေရိကန်စီးပွားရေးလုပ်ငန်းတွေကလည်းပွင့်လင်းစွာမြန်မာနိုင်ငံဈေးကွက်အသစ်မှာဝင်ရောက်လုပ်ကိုင်ခွင့်ရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်
ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရခိုင်ပြည်နယ်ခီးစဉ်အတွင်းကုလသမဂ္ဂတွေ့ရမှုချုပ်ဟောင်းကိုဖီအာနန်ကမသိမမြတ်ဖြစ်နေတဲ့လူမှုအတိုင်းဝန်ကြားဆွေးနွေးဖြည့်ရှင်မှုတိုက်တွန်းလိုက်ပါတယ်။အနာဂတ်ကိုတိဆောက်ရမှာရခိုင်ပြည်နယ်မှာရှိနေတဲ့အဓိကလူမှုအတိုင်းဝန်နှစ်ခုအကြားဆယ်စုနှစ်တင်နဲ့ချီပြီးရှိနေတဲ့မယုံကြည်မှုတွေကိုကျော်လွှားဖို့နှစ်ဖက်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့ဒဏ်လူညီမျှမှုတွေရရှိနိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့တခါကုလသမဂ္ဂတွေ့ရမှုချုပ်ဟောင်းကိုဖီအာနန်ကစစ်တွေမျိုးကိုရောက်ရှိစင်မှာပဲဒီနေ့ပြောဆိုခဲ့တာပါ။ရှိဆက်တိုးတက်မှုရအောင်ရခိုင်ပြည်နယ်မှာနေထိုင်ကြသူတွေအနေနဲ့နောက်ဆုံးမှဆွေးနွေးပြောကြရမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တွေအနေနဲ့စိတ်ကူးတွေအကြံဉာဏ်တွေနဲ့အကူအညီပေးမှာဖြစ်တဲ့အကြောင်းလည်းပြောဆိုပါရစေ။ ညဉ့်ညင်းနိုဘယ်ဆုရှင်တို့လည်းဖြစ်တဲ့ကိုဖီအနန်ရဲ့ဒီကနေ့ရခိုင်ပြည်နယ်ခီးစင်မှာတော့ကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းကြုံခဲ့ရတာပါ။ရာနဲ့ချီတဲ့ဆန္ဒပြသူတွေဟာစစ်တွေမြို့မှာစုဝေးပြီးရခိုင်ပြည်နယ်အချက်ပေးကော်မရှင်မှာပြည်ပကကျွမ်းကျင်သူတွေပါဝင်နေတာကိုကန့်ကွက်ကြပါရစေ။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လာရင်ပြည်ပကကျွမ်းကျင်သူတွေဟာဗတ်လိုက်လေးရှိတဲ့အတွက်မလိုလားတဲ့အကြောင်းနဲ့ပြည်ရင်းကသူတွေရခိုင်လူမျိုးတွေကိုထဲသွင်းဖို့လည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာပါ။ရခိုင်ပြည်နယ်အချက်ပေးကော်မရှင်ဥက္ကဋ္ဌအဖြစ်တရားဝင်တာဝန်ယူခဲ့ပြီးတဲ့နောက်တနင်္လာနေ့ကရန်ကုန်မြို့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူ့အနေနဲ့ရခိုင်ပြည်နယ်ရေးဖြည့်ရှင်းရာမှာဗတ်လိုက်မှုကိကိနဲ့ဆောင်ရွက်မှာဖြစ်တယ်လို့သက်ဆိုင်သူအားလုံးရဲ့အတန်တွေကိုလည်းနားထောင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါရရှင်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာနိုင်နဲ့ချီချမြင့်ခဲ့တဲ့စစ်သွေးကြွတွေရဲ့ညဘက်စီးနင်းတက်ခတ်မှုမှာလူရုံးတပ်ဖွဲ့တွေကတနက်သမား3ဟောစလုံးကိုအသေးဖမ်းဆီးရမိပြီးအဆုံးသတ်ခဲ့တဲ့အကြောင်းနဲ့လူ6ဦးဒဏ်ရာရသွားတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရသူစတက်ဆရကီကပြောပါတယ်မြို့တော်ရဲ့ရှာအီနော်အရက်မှာကဲရနိုင်ငံကပရိုက်တာအဖွဲ့ကြီးနဲ့ကဲရတီရှိနေတဲ့ခြံဝန်းတွေကနေနိုင်ငံသား10ယောက်ပါဝင်လူပေါင်း40နှစ်ယောက်ကိုအထိခိုက်မရှိကဲတင်နိုင်ခဲ့တယ်လို့လည်းပြောပါတယ်ကဲအဖွဲ့ကတော့ဘေဂျင်းကမှရှိနေတဲ့အစိုးရရုံးကိုပြစ်မှတ်ထားခဲ့ပုံရတဲ့အကြောင်းနဲ့ရုံးဆောင်ဝင်ထိခိုက်ပျက်စီးမှုရှိခဲ့ပေမဲ့ဝန်ထမ်းတွေကတော့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်ပြီးအထိခိုက်မရှိဘူးလို့လည်းအတိအပြုပြောဆိုပါတယ်ပြင်ထန်တဲ့ကာဗွန်ဖောက်ခွဲမှုပြီးနောက်ဆက်တွဲပြစ်ခတ်မှုတွေနဲ့အတူမင်းညာပိုင်းမှာတိုက်ခိုက်မှုတွေစတင်ခဲ့ရမှာအာဖဂန်လူမျိုးရေးတပ်ဖွဲ့တွေကမြန်မြန်ဆန်ဆန်ဝိုင်းဝန်းပိတ်ဆို့နိုင်ခဲ့ပြီးတနတ်သမားတွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းပြောခွင့်ရသူကဆိုပါတယ်ဒီကနေ့မနေ့ပိုင်းမှာပြစ်ခတ်မှုတွေတကြောပြန်ဖြစ်ပွားပြီးအာဖဂန်လူမျိုးရေးတပ်ဖွဲ့တွေကတိုက်ခိုက်မှုမှာပါဝင်သူတနတ်သမား3ဦးစလုံးကိုတုတ်တင်ခဲ့တဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားခဲ့တာပါစီးနင်းတိုက်ခိုက်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးအာဖဂန်ဆိုရအဖွဲ့အမှုဆောင်အရာရှိချုပ်အဗ်ဒူလာကတော့ဘာသာရေးနဲ့လူသားတွေရဲ့ယုံကြည်သက်ဝင်မှုပေါ်တိုက်ခိုက်တဲ့လုပ်ရပ်အဖြစ်ပြစ်တင်ရှုတ်ချခဲ့ပါတယ်။အိနာလီရင်အရမှာစနစ်တကျလေ့ကျင့်ပေးပြီးအကြံဉာဏ်နဲ့ပံ့ပိုးမှုတွေပေးထားတဲ့အကြမ်းဖက်သမားတွေနဲ့အာဖဂန်နိုင်ငံရင်ဆိုင်နေရတယ်လို့လည်းပါကစ္စတန်နိုင်ငံကိုတော်ဝတ်ရည်ညွှန်းပြီးကြေညာချက်မှာပြစ်တင်ပြောဆိုခဲ့တာပါ။တာလီဘန်ရဲ့ပုံကံမှုတွေကိုပါကစ္စတန်နိုင်ငံကအထူးသဖြင့်စစ်ပတ်ဆိုင်ရာအဖွဲ့အစည်းတွေကနောက်ကွယ်ကနေအကူအညီပေးနေတယ်လို့အာဖဂန်နိုင်ငံကအစင်တစိုက်ဆွဆွဲနေပြီးပါကစ္စတန်ကတော့ဆွဆွဲချက်ရမမှန်ကန်မှုဆိုပြီးငြင်းဆန်လေးရှိပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗျူအမေရိကန်တန်ကနေအင်္ဂါနေ့ညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်မြောက်ကိုရီးယားဆူရကနောက်ထပ်ပဲထိန်းတက်ဒုံးကျည်3ချင်းကိုဂျပန်နိုင်ငံရဲ့တီးတန့်စီးပွားရေးစုံနဲ့အတူတနင်္လာနေ့တုန်းကပြည်လို့ဆန်းသက်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။တနင်္လာနေ့ကဆန်းသက်ပြည်လို့မှုအပြည့်အဝအောင်မြင်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကဒီကနေ့ပြောခဲ့တယ်လို့လုံခြုံရေးကောင်စီကပိတ်ဆိုတန်ခတ်မှုတွေနဲ့တားမြစ်ထားတဲ့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးကျည်ဆက်သက်မှုတွေဆက်ပြီးတော့လှုပ်သွားဖို့လည်းတိုင်းမီကိုတိုက်တွန်းပြောဆိုထားပါတယ်။ဒီနိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲအဆုံးသတ်တဲ့နေ့မှာပဲမြောက်ကိုရီးယားကအခုနောက်ဆုံးမစ်ဆိုင်းဒုံးကျည်3ဆင့်ကိုဆန့်သက်ပစ်လွတ်ခဲ့တာပါမြောက်ကိုရီးယားဟာဒီနှစ်အတွင်းမှာအရင်နှစ်တွေကထက်ပိုပြီးတော့များတဲ့မစ်ဆိုင်းဒုံးကျည်တွေကိုဆန့်သက်ခဲ့တာလည်းဖြစ်ပါတယ်လေလာသုံးသက်သူတို့ချို့ကတော့မတိမငင်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့လက္ခဏာတွေရှိနေတယ်လို့ယုံကြည်ရတဲ့အိန္ဒိယမြောက်ကိုရီးယားနိုင်ငံပြုတ်ကွဲမှုကိုစိုးရိမ်ပြီးတော့တရုတ်ဆိုရကဖိအားပေးဖို့လက်တွနေတာဟာမြောက်ကိုရီးယားကိုနောက်ထပ်ဆန့်သက်မှုတွေပိုပြီးတော့လှုပ်အောင်တွန်းအားပေးရကြတယ်လို့သုံးသပ်ပြောဆိုကြပါတယ်တရုတ်ဟာမြောက်ကိုရီးယားကိုစိုးရိမ်ရတဲ့ချင်းချောက်မှုတစ်ခုအဖြစ်မမြင်ဘူးလို့လည်းသုံးသပ်သူတွေကပြောဆိုကြပါတယ်ရှင်
ခြေတင်ဖြစ်စရာတွေကြုံနေရတဲ့ကာဗွန်နိုင်ငံကသမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုနေသူတွေနဲ့အခုနောက်ဆုံးပြင်သစ်ဝန်ကြီးချုပ်မနျူဗောလည်းပါဝင်လာပါတယ်ရွေးကောက်ပွဲမှာမတမာမှုတွေရှိရဲလို့တိုက်ခန့်တွေရဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်မဲရလက်တွေကိုပြန်လည်ရေတွက်တဲ့အကြောင်းပြင်သစ်ဝန်ကြီးချုပ်ကရေယူနဲ့မင်းမြန်ကန်တို့မှပြောဆိုခဲ့တာပါအငင်းခုံဖြစ်စရာတွေတန်တရားဖြစ်စရာတွေပေါ်ပေါက်နေတယ်လို့ဥရောပကရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေရဲ့ဝေဖန်မှုတွေလည်းရှိနေတာကြောင့်မဲတွေကိုပြန်ရေတွက်တယ်လို့ပြင်သစ်ရေဒီယို RTL ကိုဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်ကာဗွန်ရွေးကောက်ပွဲကော်မရှင်ကတော့သမရအလီပွန်ကိုဟာရွေးကောက်ပွဲမှာတိုက်ခန့်ကောင်းဆောင်ရောင်ပင်းကိုမင်းငါးတော်နဲ့အတာရအနိုင်အ တာနဲ့နိုင်ရခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်မှာကြီးညာခဲ့ပြီးတဲ့နောက်လမ်းမောထွက်ဆန္ဒပြပွဲတွေတွေ့ထွက်တန်ရုံပြစ်ခတ်တွေပေါ်ပေါက်ခဲ့ပြီးလူ6ယောက်ထဲမှာလည်းသေဆုံးခဲ့ရတာပါ UK ဘဝနဲ့ပတ်သက်လို့အငင်းပွားစရာတွေပေါ်ပေါက်ခဲ့ရပြီးတဲ့နောက်တရားရေးဝန်ကြီးယာရုကနှုတ်ထွက်ခဲ့တဲ့အတွက်လည်း UK ဘဝနောက်ပိုင်းတာဝန်ကနှုတ်ထွက်တဲ့အစိုးရရရှိရတဲ့ယာရုမြင့်ဆုံးဖြစ်ခဲ့ရပါတယ်ဆိုအနေနဲ့ငင်းချမ်းရေးအတွက်လိုအပ်ချက်တွေနဲ့ပတ်သက်ပြီးစိုးရိမ်မခင်ဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းမှုမရှိတာကြောင့်သူ့အနေနဲ့နှုတ်ထွက်ရတာဖြစ်တယ်လို့လည်းတရားရေးဌာနဝန်ကြီးကမနေ့တုန်းကပဲပြောဆိုထားပါတယ်
အမေရိကန်ဒီမိုကရက်တစ်သမ္မတလောက်ဟီလာရီကလင်တန်ကသူမအနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မက္ကဆီကိုနိုင်ငံကိုသွားဖို့မရှိဘူးလို့ပြောလိုက်ပါတယ်မက္ကဆီကိုသမ္မတအင်ဝစ်မီညာနီယက်တိုကအမေရိကန်သမ္မတလောက်နှစ်ဦးစလုံးကိုအိန္ဒိယနိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးဖို့အတွက်သူ့နိုင်ငံကိုဖိတ်ခေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကရီပက်ဘလီကန်သမ္မတလောက်ဒေါ်နယ်ထရမ့်မက္ကဆီကိုနိုင်ငံကိုသွားခဲ့တာပါဒါပေမဲ့မစ္စစ်ကလင်တန်ကတော့သူမအနေနဲ့လောလောဆယ်တိုင်းပြည်မှာအလုတ်ကိုင်းခွင့်လန်းတွေပုံမဖန်တီးနိုင်ရေးကိုပဲအာရုံစိုက်လှုပ်ဆောင်သွားမယ်အကြောင်းတနင်္လာနေ့က ABC ရုပ်သံဌာနကိုပြောပါတယ်အဲ့ဒီမတိုင်ခင်ကျုံကတော့ Mrs. Clinton ကမက္ကဆီကိုသမ္မတနဲ့ Trump တွေ့ဆုံမှုဟာနိုင်ငံတကာမှာမျက်နှာပြက်စရာဖြစ်ရဖြစ်တယ်လို့ဆိုပြီး Trump ဟာနိုင်ငံအကြီးအကဲတယောက်နဲ့ဘယ်လိုထိရောက်ရောက်စကားပြောရမယ်ဆိုတာကိုသိတဲ့သူမဟုတ်ဘူးလို့ဝေဖန်ခဲ့ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံချိန်မှာလည်း Mrs. Clinton ကသူမသာသမ္မတဖြစ်လာရင်အလို့သမားအခွင့်အရေးနဲ့ဂုဏ်သိက္ခာအတွက်တိုက်ပွဲဝင်သွားမယ်အကြောင်းပြောဆိုခဲ့တယ်လို့ Trump ကတော့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေအကြိမ်ကြိမ်ဒီဝါလီခံခဲ့ဘူးတဲ့သူအလို့သမားဝန်ထမ်းတွေအပေါ်မှညာမတာဆက်ဆံသူအဖြစ်ဆွတ်ဆွဲခံထားရတဲ့သူလို့ဆိုပြီးတော့ထုံးနဲ့ဝေဖန်သွားပါတယ်အမေရိကန်ရွေးကောက်ပွဲတွေကိုရုရှားဆွေရကအနောက်ရှက်ပေးနေတဲ့ဆိုတာနဲ့ပတ်သက်လို့လည်းသူအထူးစိုးရိမ်တဲ့အကြောင်း Mrs. Clinton ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုက Republican Party သမ္မတလောင်း Donald Trump နဲ့ Dutch အမျိုးသားရေးဝါဒီ Geert Wilders တို့လိုလူကြိုက်များအောင်လုပ်တတ်တဲ့နိုင်ငံရေးသမားတွေဟာလူကျင်နာရဖို့ကမ္ဘာမှာဘယ်တော့မှမရှိခဲ့ဘူးတဲ့ဂရီကိုတွေအကြောက်တရားတွေကိုအသုံးချနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အကြီးအကဲကပြောဆိုလိုက်ပါတယ်။အမှန်တရားတော်တော်ပြည့်နဲ့လူသလိုအသေးပေဖွင့်တဲ့လောက်ရမျိုးတွေဟာ IS သွေးကြွတွေ၃လရှိတဲ့ဝါရဖြန့်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီး Zaid Raad Hussein က Netherlands နိုင်ငံသား Hague မြို့မှာမနေ့တုန်းကပြောဆိုလိုက်တာပါ။စိတ်မသက်မသာဖြစ်နေတဲ့လူတွေကိုထိတ်လန့်ကြောက်ရွံ့အောင်လို့အုပ်စုတစုဖွဲ့တစ်ဖွဲ့တနင်္လာနိုင်ငံကိုအပြစ်ဖို့လှည့်ပြပြောဆိုပြီးပြည်သက်တွေအကြိုက်တွေးမဲ့ကိစ္စတွေကိုပြောဆိုစည်းရုံးလေးရှိပေမဲ့တကယ်တော့တစ်ဖက်သားအပေါ်မှာစူးစူးဝါးမတရားတဲ့အခြေအနေမျိုးတွေဖြစ်လေရှိတယ်လို့လည်းသူကပြောဆိုသွားပါတယ်။မွတ်စင်တိုင်းပြည်တွေကပြောင်းရွှေ့ဝင်ရောက်လာသူတွေကို Dutch နိုင်ငံကလက်မခံမဲ့တားမြစ်ထားဖို့နဲ့ဗလီချောင်းတွေ Eastern စာသင်ချောင်းတွေကိုပိတ်ပစ်ဖို့ကိုရန်ကျမ်းစာကိုတရားမဝင်ကြောင်းကြေညာဖို့ဩဂုတ်လထဲမှာပဲတောက်ဆိုချက်ထုတ်ပြန်ခဲ့တဲ့ Dutch အမျိုးသားရေးဝါဒီနိုင်ငံရေးသမား Wilders ကိုကော်မရှင်နာမင်းကြီးကရည်ရွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ Wilders ကတော့ကော်မရှင်နာမင်းကြီးကိုအတုံးမချတဲ့လူတယောက်ကုလသမဂ္ဂကလည်းပုံပြပန်းပြဖြစ်နေတဲ့ဖွဲ့စည်းတစ်ခုဖြစ်နေတုံ့ပြန်ပြောဆိုခဲ့ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတော့ဝါဒါရဲ့ပြောဆိုမှုတွေပေါ်ပုံပွင့်လင်းလင်းတုံ့ပြန်ပြောဆိုဖို့လည်းတိုက်တွန်းတော့ပါတယ် Direct from Washington The
Voice of America The VOA အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမှတ်ခင်ဖြူတွင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်အာဆီယံထိပ်သီးအစည်းအဝေးကို Laos ပြည်သူ Democratic သမ္မတနိုင်ငံမြို့တော် Vientiane မှာဒီကနေ့စတင်ကျင်းပနေပါတယ်အရှေ့အာရှထိပ်သီးအစည်းအဝေးလဲကျင်းပမှာဖြစ်တဲ့ Vientiane မြို့ကိုရောက်ရှိနေတဲ့ American သမ္မတ Barack Obama ကမကြာခင်မှာ American ပြည်ထောင်စုကိုတွားရောက်ဖို့ရှိနေတဲ့ဒေါက်အောင်ဆန်းစုကြည်ကိုကြိုဆိုသွားမှာဖြစ်ကြောင်းပြောပါရယ်အာဆီယံအသင်းဝင်မြန်မာနိုင်ငံရဲ့အနေအထားနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုကိုအောင်ကမေးမြန်းတင်ပြပေးထားပါရယ်ရှင်
စက်တင်ဘာ6ရက်နေ့ကနေ10ရက်နေ့အထိကျင်းပမယ့်အာဆီယံထိပ်သီးမျက်နှာစုံညီအစည်းအဝေးကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြည်ချမ်းမျိုးကိုဒီကနေ့ရောက်ရှိသွားပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်ကမ္ဘာ့အင်အားကြီးနိုင်ငံခေါင်းဆောင်အချို့လည်းရောက်ရှိနေတာမှာအမေရိကန်သမ္မတဘရိတ်အိုဘားမားလည်းပါဝင်ပါတယ်။သမ္မတဘရိတ်အိုဘားမားရဲ့မိန့်ခွန်းထဲမှာတော့မြန်မာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုနောက်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောသွားပါတယ်
။ And as the first US president to visit Myanmar, I'm proud that the United States encouraged and now is supporting a historic transition
မေဂန်သမ္မတတရားဝင်နေတဲ့မြန်မာနိုင်ငံကိုပထမဆုံးသွားခဲ့ပြီးအပြီးကူညီခဲ့တဲ့အတွက်ဂုဏ်ယူပါတယ်အခုအခါမှာမြန်မာနိုင်ငံရဲ့သမိုင်းဝင်ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ထောက်ပံ့ကူညီပေးနေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်သတင်းပတ်ထဲအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အခါမှာလဲကြိုဆိုသွားမှာပါမတူကွဲပြားမှုနဲ့ငြိမ်းချမ်းရေးလမ်းစီလျှောက်လှမ်းတဲ့လမ်းကီမှာလဲမြန်မာလူထုနဲ့အတူကျွန်တော်တို့ရပ်တည်သွားမှာပါ
တောင်းကြထိပ်သီးစီဝေပွဲအတွင်းအကြံဖက်ဝါဒတိုက်ဖြတ်ရေးကဆလုတ်တောင်တရုတ်ပင်လယ်ရင်းကကျဉ်စုအရေးနဲ့ပတ်သက်ပြီးတင်းမာမှုတွေဖြစ်ပွားနေတဲ့ကိစ္စရပ်တွေအထိဆွေးနွေးကြမှာပါအာဆီယံသင်းကြီးရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့လောအိုနိုင်ငံဝန်ကြီးချုပ်တုံလောင်းစစ်စိုလစ်ကပထမဆုံးအကြိမ်ဖြစ်စီဝေတက်ရောက်လာသူတွေကိုအခုလိုနှုတ်ဆက်စကားပြောကြားပါတယ
် Let ပနာထန်တိပခ္ဆာဟင်္ဂလတ်ဒေါင်ဆန်ဆူချီ
အာဆီယံဒင်းကြီးအစည်းအဝေးကိုပထမဆုံးအကြိမ်ဖြစ်တက်ရောက်လာတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်ဆူချီတို့ကိုကြိုဆိုနှုတ်ဆက်ပါကြောင်းပထမဆုံးပြောကြင်ပါတယ
်စက်တင်ဘာ3ရက်နဲ့4ရက်နေ့တွေမှာတော့အာဆီယံအစည်းအဝေးအရာရှိတွေရဲ့ကြိုတင်ညှိနှိုင်းအစည်းအဝေးတွေကိုကျင်းပခဲ့ပြီးဒီအစည်းအဝေးကရရှိလာတဲ့ရလဒ်တွေကိုအာဆီယံထိပ်သီးအစည်းအဝေးကိုတင်ပြအတည်ပြုချက်ရယူသွားမှာပါကြာသပတေးနေ့အထိကျင်းပမယ့်အာဆီယံအစည်းအဝေးကို2015ခုနှစ်ရွေးကောက်ပွဲအပြီးအာဏာရလာတဲ့ NLD အစိုးရအနေနဲ့ပထမဆုံးအကြိမ်ဖြစ်တက်ရောက်တာဖြစ်ပြီးဒီလိုအနေထားမျိုးကိုအသုံးချဖို့လိုအပ်ကြောင်းထောက်ပြသူကတော့ထိုင်းနိုင်ငံချူလာလောင်ကွန်တက်ကသူကနိုင်ငံရေးသိပ္ပံပညာရှင်Tetinan Ponsu Dilak ba
It's a good opportunity to join the community of
နိုင်ငံပေါင်းစုံကခေါင်းဆောင်နေနဲ့တွေ့ဆုံနိုင်တယ်လို့မြန်မာနိုင်ငံကတိုးတက်မှုတွေနဲ့ပတ်သက်ပြီးပြသဖို့ဒါဟာအခွင့်အရေးကောင်းတစ်ရက်ပါဒါအပြင်ဖွံ့ဖြိုးတိုးတက်မှုအခြေအနေအလို့ကိုင်းအခွင့်အလမ်းပိုပွင့်လန်းလာဖို့နဲ့နိုင်ငံအခြေခံအဆောက်အုံလိုအပ်ချက်စတာတွေနဲ့ပတ်သက်ပြီးတော့လဲပြောဆိုဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်
အာဆီယံအသင်းကြီးအနေနဲ့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်ကိုရီးယားဩစတြေးလျစတဲ့နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးမှာအပြင်အာဆီယံတရုတ်ဆွေးနွေးပွဲဆက်ဆံရေး25နှစ်ပြည့်အထိမ်းအမှတ်အဖြစ်တရုတ်နိုင်ငံနဲ့လည်း19ချိန်မြောက်ဆက်ဆက်ထိပ်သီးအစည်းအဝေးတွေကျင်းပသွားဖို့ရှိပါတယ်အာဆီယံသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းကကျွန်းစုတွေအရင်နဲ့ပတ်သက်ပြီးတော့လည်းဒီထိပ်သီးအစည်းအဝေးပွဲအတွင်းဆွေးနွေးသွားဖို့ရှိနေပါတယ်မြန်မာအင်းနီဂျင်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးအနေအထားကိုပွန်ဆူဒီလက်ကအခုလိုသုံးသပ်ပါတယ
် Myanmar now is much less dependent on China
တရုတ်နိုင်ငံအပေါ်မိခိုအားထားရတဲ့အခြေအနေကနေအခုအခါမှာမြန်မာနိုင်ငံကပိုပြီးလွတ်လပ်လာပြီးဥရောပအမေရိကန်ပြည်ထောင်စုအပြင်အာဆီယံနိုင်ငံတွေနဲ့လည်းပိုထိတွေ့ဆက်ဆံလာပါတယ်တခြားနိုင်ငံတွေရဲ့အနေအထားနဲ့ဆိုင်ရင်မြန်မာနိုင်ငံရက်တည်နေတဲ့အနေအထားကအများကြီးကောင်းပါတယ်တောင်တရုတ်ပင်လယ်တွင်းကကျွန်းစုတွေအရေးအပါအဝင်ဖိလစ်ပိုင်နိုင်ငံဟာပြဿနာတွေနဲ့ရင်ဆိုင်နေရပြီးတရုတ်နိုင်ငံနဲ့ထိတိုက်တွေ့နေသလိုဗီယက်နမ်လည်းအလားတူပြဿနာမျိုးကြုံနေရတာပါမြန်မာအနေနဲ့တော့ဟန်ချက်ထိန်းညှိပြီးအခြေအနေကိုအကျိုးရှိရှိအသုံးချသွားဖို့ပါ
အာဆီယံတိုင်ဝမ်ထူထောင်မှုအာဆီယံတိုင်ဝမ်မျှော်မှန်းချက်2025စတဲ့အကြောင်းအရာတွေကိုအာဆီယံထိပ်သီးအစည်းအဝေးပွဲအတွင်းဆွေးနွေးသွားမှာပါအရှေ့အာရှအစည်းအဝေးအတွင်းမှာတော့အာဆီယံပြည်ပဆက်ဆံရေးအပြင်ဒေတာတွေနဲ့နိုင်ငံတကာဆက်ဆံရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့လာအိုစ်နိုင်ငံကအာဆီယံစီးပွားရေးဆိုင်ရာဆွေးနွေးပွဲသတင်းဖက်လက်ရအောင်ပါလာအိုစ်နိုင်ငံမှာကျင်းပနေတဲ့အာဆီယံစီးပွားရေးဆိုင်ရာဆွေးနွေးပွဲမှာတော့မြန်မာလုပ်ငန်းရှင်တွေကအာဆီယံတစ်ခုတည်းသောစီးပွားရေးအဝန်အဝိုင်း AEC ပေါ်ဆိုရင်ချက်တွေကိုအဓိကထားဆွေးနွေးနေကြပါတယ်။အာဆီယံအဖွဲ့ရင်းထိပ်တန်းနိုင်ငံတွေကတော့အာဆီယံတစ်ခုတည်းသောစီးပွားရေးအဝန်အဝိုင်းပေါ်မှာစိတ်အားထက်သန်နေကြပေမဲ့လို့မြန်မာနိုင်ငံအနေနဲ့ကတော့အဆင်သင့်မဖြစ်သေးဘူးလို့လည်းထောက်ပြနေကြတာပါ။အာဆီယံထိပ်သီးညီလာခံတက်ဖို့လာအိုစ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တချို့တွေ့ဆုံကြပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရဲ့ရှင
်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံတက်ရောက်ဖို့လာအိုနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်ကိုဘားမားနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တချို့တွေ့ဆုံကြပါတယ်လာအိုနိုင်ငံမြို့တော်ဗီယင်ဂျန်းမှာအာဆီယံစီးပွားရေးဖိုရမ်တက်ရောက်နေတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆူထွန်းကတွေ့ဆုံမှုနဲ့ပတ်သက်ပြီးအခုလိုပြောပါဗျာအဲ
ဒီနေ့ကတော့ဟိုပါတော့ကျွန်တော်တို့ဒီဟိုနိုင်ငံကတော့အဓိကတော့ဟိုကျွန်တော်တို့စီက2ယောက်နည်းယူမဲစီစီနိုင်ငံ2ယောက်တော့ခန္ဓာဒီနိုင်ငံကောင်ဘောက်တော်ချုံနေတွေ့ဖို့တော့ရှိပါအဲခန္ဓာဥပမာနဲ့ကျွန်တော်တွေ့ဖို့တော့ရှိတော့နော်သူတို့ဖိတ်ထားတယ်မှာတခြားတော့ကဂျပန်ဝန်ကြီးချုပ်တို့ဒီဟာတော့တွေ့ဖို့တော့ရှိပါနော်ဒါအဆင်အောင်ဘောက်တော်နေတယ်ပေါ့နော်မမဘက်ကတော့ဒီဦးဝင်းအောင်ယူမဲစီကဝင်းအောင်ပြီးလို့ကြောနော်သူတို့ကဒီအာဆီယံဘီဇနက်စ်အဒ်ဗိုက်ဆရီကောင်ဆယ်အနာဦးဝေချိုးတို့အောက်ပါတော့ဟိုနိုင်ငံ
ထိပ်သီးညီလာခံနဲ့အတူကျင်းပနေတဲ့အာဆီယံစီးပွားရေးဖိုရမ်မှာတော့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကအာဆီယံတခုတည်းသောစီးပွားရေးအဝင်အဝိုင်းအာဆီယံ economic community နဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုအဓိကထားဆွေးနွေးနေကြပါတယ်။အာဆီယံတခုတည်းသောစီးပွားရေးအဝင်အဝိုင်းအကောင့်ထဲပေါ်လာရင်မြန်မာနိုင်ငံမှာရင်ဆိုင်ရမယ့်အခြေအနေတွေကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့အာဆီယံထဲမှာ top level ဖြစ်တဲ့နိုင်ငံတွေကသူကထွက်ပုံလည်းအများကြီးထွက်တာပေါ့။ဆိုပါလို့ကျွန်တော်ကထိုင်းနိုင်ငံတို့အမျိုးပဲကြည့်ပေါ့နော်။မရှိတဲ့ကျွန်တော်ကထိုင်းနိုင်ငံနေနေဝါနေရောကိုမရှိရမြဲတင်သွင်းတာရှိတယ်ပေါ့နော်အခုကတော့ဒီ easy ဖြစ်လာရင်ဒီရက်ဘူးချင်းနေတယ်ဆိုတော့မှာကျွန်တော်စာပါကုန်လည်းကျွန်တော်တင်သွင်းနိုင်တယ်နောက်ကကျွန်တော်ကဒီကျန်တဲ့ဒီမမတော်သားတို့ဟန်တို့ဆိုတဲ့နိုင်ငံမှာအခုကျွန်တော်ကဆဲုံနေနေနေနေထိုင်းနိုင်ငံ
ကာမနံပါတ်9လောက်ရှိနေတော့ကားအဆမ်လေးလုပ်တဲ့နေရာမှာအဲကျွန်တော်လုပ်ငန်းတွေကမြန်မာလိုပေါ့နော်။နောက်တစ်ဖက်မှာလည်းကျွန်တော်တို့နေနေဒီ staff ကြီးကို short ပေးရပါပေါ့နော်။ staff ကြီးဆိုတာဥမာကျွန်တော်နိုင်ငံသားတွေကိုကျွန်တော်လက်ရှိနေတာမှာဒီ trading လုပ်ခွင့်ပေးတာရှိရပါမှာပေါ့နော်။ဒါကိုကျွန်တော်က short ပေါ့လုပ်ခွင့်ပေးရမှာမျိုးပေါ့နော်။ဒါတွေကရှိရပါတယ်။နောက်တစ်ခါကျွန်တော် video short တွေဟာမျိုးပေါ့နော်။ဆိုတော့လက်ရှိနေတာမှာဆိုတော့ဒီ sign တွေပါတွေကကျွန်တော်မောင်နိုင်ငံသားပဲအဓိကနဲ့ဆင်ပေးရတာပေါ့နော်။အဲ့ဒါကတော့ကျွန်တော်တို့ကနိုင်ငံတကာတိုင်းပြည်စီနိုင်ငံတွေတို့ကပြပါတာတွေကဖြစ်လာတာပေါ့နော
်။ AEC အတွက်မြန်မာအစိုးရဘက်ကကုန်သွယ်ရေးနဲ့အခွန်အခောက်ဆိုင်ရာလှုပ်ထုံးလုပ်နည်းတွေပြင်ဆင်မှုတချို့ရှိနေပေမဲ့လို့မြန်မာစီးပွားရေးအတိုင်းအဝိုင်းအတွက်မှာတော့ပြင်ဆင်ထားမှုအတော်လေးအားနည်းနေတယ်လို့လည်းဒေါက်တာဆုထွန်းကထောက်ပြပါတယ်
။ဘဝနိုင်ငံကတော့ကျွန်တော်တို့ပြည်ပကိုပို့တဲ့နေရာမှာကျွန်တော်ကဒီကုန်ကျန်းအတိုင်းပို့ခဲ့ရတာပေါ့နော်။တောက်လျှောက်တဲ့ကုန်ကျန်းလည်းပို့ခဲ့ရတယ်။အဲကျွန်တော်ကလေယာထွက်ကုန်နဲ့ရေလုံငန်းဆိုတော့ကျွန်တော်ပို့တဲ့နေရာမှာခုံချမ်းအနေနဲ့ပို့တာဖယ်လူရက်တက်ပို့နိုင်ပါဘောနော်။အဲတော့လက်ရှိနေသားမှာလည်းကျွန်တော်တို့ကဘီဘာနဲ့ကျင်းတွင်းနဲ့အားများတာပေါ့နော်။ဒီပြီးခဲ့တဲ့နှစ်မှာဆိုတော့ trade deficit ကြီးနေပါဘော။ import နဲ့ export မှာ export အနေနဲ့ import အားများတယ်ပေါ့နော်။ဒီလိုကဒီအာဆီယံဝင်ပိုင်းဖြစ်လာရင်တော့ကျွန်တော်ကခုနဘီဘာနေပြီးတော့ဒီအာဆီယံနိုင်ငံတွေအနေနဲ့ကျွန်တော်တန်းပြီးကိုလွတ်လပ်စွာကုန်ပစ္စည်းတွေကျွန်တော်တင်သွင်းနေတာပေါ့နော်။ဒီလိုရခါကြရင်တော့ခုနကကျွန်တော်တို့အနေနဲ့ဒီ trade deficit ကိုများလာမယ်များလာပြီးတော့မှဒီဒေါ်လာကြီးတိတ်ကြလာတာလို့ဆိုရနိုင်တယ်ပေါ့နော်။ဒါပြည်တွင်းလုပ်ငန်းရှင်တွေဒီနေ့ရတာရည်တည်ဖို့အတွက်ခက်ခဲရှိလာနိုင်တယ်လို့ထောက်ပြမှာ
။အာဆီယံတစ်ခုတည်းသောစီးပွားရေးအဝင်အဝိုင်း AEC ကျင့်သုံးလာချိန်မှာဒေတာတွေလွတ်လပ်စွာအလုပ်လုပ်ကိုင်ခွင့်လဲပါလာမှာဖြစ်တာကြောင့်မြန်မာအလုပ်သမားတွေအတွက်အလုပ်ကိုင်ခွင့်လန်းတွေပိုပြီးရလာမှာဖြစ်ပေမဲ့ဒီအချက်ကြောင့်လည်းပြည်တွင်းမှာလုံသားရှပမှုနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်ရှင်
။မတင်ထိုက်ပါရှင်။ခုတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့နဲ့ရခိုင်အစိုးရအဖွဲ့တို့တွေ့ဆုံတဲ့သတင်းတင်ပြပါောင်းမယ်။ရခိုင်ပြည်နယ်တွင်မတူညီတဲ့လူမှုအတိုင်းအဝန်းတစ်ခုအကြဖြစ်ပွားနေတဲ့ပြဿနာအရေးကိုအပြေရှားကြရမှာနှီးလန်းတွေအကြံပေးနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာရခိုင်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ဆက်လင်းပြီးအပြေရှားဖို့ဖြစ်တယ်လို့ပြောဆိုမှုတွေရှိသလိုရခိုင်ပြည်နယ်လွတ်တော်အနေနဲ့ရခိုင်ပြည်ရဲ့တကယ့်အဖြစ်အပျက်မှန်ကိုသိရှိဖို့လိုအပ်တယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂသူဤမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ကနေဒီကနေ့ရခိုင်ပြည်နယ်စုတည်မြို့ကိုရောက်ရှိခဲ့ပြီးပြည်နယ်ဆိုရဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေမြို့မီမြို့ဖတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီကနေ့မနေ့ရခိုင်ပြည်နယ်ဆိုရယုံသွင်းအစိုးရဖွဲ့ဝင်တွေမြို့မီမြို့ဖတ်တွေနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွင်းမှာဖြစ်ပွားနေတဲ့ပြည်ပခတွေနဲ့ဆက်လျင်းပြီးအပြေရှားဖို့ဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ကနေအခုလိုပြောပါတယ်
။ To build the future.The two major communities have to move beyond decades of mistrust.
အနာဂတ်ကိုတည်ဆောက်ကြဖို့ဆိုရင်အခေယာကြတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားဆယ်စုနှစ်တွေနဲ့ကြီးမယုံကြတဲ့အဖြစ်တွေကိုအတိတ်မှာထားခဲ့ပြီးနှစ်ဖက်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့တန်းတူရေးကိုပိုက်ထွေးနိုင်ကြဖို့နီးလန်းတွေရှာဖွေကြရပါလိမ့်မယ်။နောက်ဆုံးမှာတော့ရခိုင်ပြည်သူတွေကသာကိုလန်းကိုထွင်ပြီးရှေ့ဆက်နိုင်ကြဖို့စီစဉ်ကြရမှာဖြစ်ပါတယ်။ကျွန်တော်တို့ကအကူအညီပေးဖို့ဒီကိုလာခဲ့တာပါဘလို့ဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုအကြံပြုအကူအညီပေးဖို့လာခဲ့တာဖြစ်ပါတယ
်ကိုဖီအန်နာဥဆောင်တဲ့ကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွင်းမှာဖြစ်ပွားနေတဲ့ပြည်ပခရေးနဲ့ပတ်သက်ပြီးဘယ်မလိုက်ပဲမျှသစွာဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းရခိုင်ပြည်နယ်လေယာဉ်နဲ့စစ်မြောင်းဝန်ကြီးဦးကျော်လွင်ကအခုလိုပြောပါတယ
်ဒီပုံကိုတွေကတော့နိုင်ငံတကာကလူ့ဒီထင်ရှားတဲ့လူတွေကြီးမြတ်တဲ့ပုံကိုလည်းဖြစ်တယ်။နောက်မြန်မာနိုင်ငံဖက်ကပါလာတဲ့ပုံကိုဟာလည်းဒီကနိုင်ငံမှာဘုံပေရှိတဲ့ပုံကိုဖြစ်တဲ့အတွက်ကြောင့်သူတို့ဟာတော့ဘယ်မလိုက်ပဲမျက်မျက်တက်တာနဲ့အကောင်းဆုံးတစ်ခုကိုတော့သူတို့ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ
်။ကော်မရှင်ဖွဲ့အနေနဲ့ဒီကနေ့မွန်းလွဲပိုင်းလောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်သူနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအခြေအနေကိုတော့ရခိုင်မျိုးရပါတီကကြောက်ဖြူမျိုးနဲ့မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကအခုလိုပြောပါတယ်။
ဒီနေ့တက်ဆုံးချက်မှာအဓိကတော့ဟိုဘက်ကဆိုကိုဖီအနန်ကအဓိကပြောပါတယ်ကျွန်တော်ဘက်ကကြာတော့ဒီဥဆန်ဂျိုလာဆက်တော်ဘက်ကအဓိကပြောပါအဲဒီလိုပြောတဲ့ခါမှာဥဆန်ဂျိုလာကလည်းကျွန်တော်တို့ကအကူအညီပါမယ်ပုံမြင်မယ်ဒါပေမဲ့ရောက်လာကြတဲ့ပုံကများကဒ ဒီရခိုင်ပြည်ရဲ့တကယ်အမှန်တကယ်ဖြစ်ပျက်ကိုသိထားဖို့လိုတယ်ဆိုပြီးသူကလည်းဒီရခိုင်ပြည်မှာဒီကအခုဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုသူရှင်းလင်းပြောကြပါတယ်။ဥပ္ပံကျော်လာပြောတဲ့အတိုင်းပြောရမယ်ဆိုရင်တော့ဒီဘင်္ဂလီတွေကရိုးရိုးနိုင်ငံသားဖြစ်ရှင်ဒါလောက်တောင်ဆင်းလောက်တောင်မဟုတ်ခဲ့ဘဲနဲ့သူကတန်းရင်းသားဖြစ်ရှင်နေတာ။အဲသူတို့ကမရှိတဲ့လူမျိုးတစ်မျိုးဖြစ
နာတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေပါဝင်ဒေသခံတွေကနေအိုးအိမ်စွန့်ခွာထွက်ပြေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိခဲ့ပါတယ်။မတူညီတဲ့လူမှုအတိုင်းအဝိုင်းတစ်ခုအကြမ်းမှာဖြစ်ပွားနေတဲ့ပြဿနာကြီးကိုနိုင်ငံတော်အစိုးရကနေကော်မရှင်ဖွဲ့ပြီးညှိနှိုင်းဆောင်ရွက်နေပေမဲ့လည်းမပြေလည်သေးတဲ့အခြေအနေတွေကြောင့် NLD အစိုးရသက်လက်ထက်မှာရခိုင်ပြည်နယ်ရေးပြဿနာစိန်ခေါ်မှုတွေကိုဖြေရှင်းနိုင်မယ့်အကြံပြုနည်းလမ်းတွေရှာဖွေဖို့ကုလသမဂ္ဂသွေးမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကူဖီအာနန်ဦးဆောင်တဲ့အဖွဲ့ဝင်9ဦးပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ကိုဖွဲ့စည်းခဲ့တာပါ။ဒီလိုနိုင်ငံသားတွေပါဝင်တဲ့ကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးတော့ရခိုင်မျိုးရပါတီကလည်းကန့်ကွက်ခဲ့တယ်လို့ပြည်ခိုင်ဖြိုးပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစု NDF တို့ကလည်းကော်မရှင်ရဲ့ရည်တည်ချက်ပေါ်စိုးရိမ်မကင်းဖြစ်ပြီးလှုပ်ဆောင်ချက်တွေပေါ်မှာစောင့်ကြည့်သွားမှာဖြစ်တဲ့ကြောင်းသဘောထားထုတ်ပြန်ထားပါတယ်။ကူဖီအနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့တွေဒီမနက်စစ်သွေးလေးစိတ်ကိုရောက်ရှိချိန်မှာရခိုင်ဒေသခံတွေနဲ့တန်ကားတော်တွေကလည်းကန့်ကွက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
နိုင်ငံအိမ်တင်ပြသွားရပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့စကိုင်းတိုင်းထဲမှာမြေအကြောင်းကြီးတွေပေါ်လာတဲ့သတင်းတင်ပြပါမယ်စကိုင်းတိုင်းကနီမြို့နယ်ချင်းရွှေမြစ်ဘေးကညောင်ပင်ဝန်းရွာမှာမြေအကြောင်းကြီးတွေပေါ်လာပြီးတော့မြေပြင်နှိပ်စင်းလာတဲ့အတွက်တချို့အိမ်တွေဟာမြေကြီးအကြောင်းတွေထဲကိုရောက်လာနေပြီလို့ကြေးရွာတာဝန်ရှိသူတွေကဆိုပါတယ်ကြေးရွာလူထုကတော့စိုးရင်ပူပန်နေကြပြီးသက်ဆိုင်ရာအာဏာပိုင်တွေကသူတို့ကိုရွာကိုပြောင်းပေးစေချင်တယ်လို့ဆိုပါတယ်အကြောင်းဆိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမကတင်ပြထားပါရဲ့ရှင
်စကိုင်းတိုင်းကဏီမြို့နယ်ညောင်ပင်ဝင်းကြေးရွာမှာအင်ဂျင်120ကျော်ရှိပြီးလူဦးရေ1000ကျော်ရှိတယ်လို့ဆိုပါတယ်အဲ့ဒီရွာမှာဩဂတ်လ28ရက်နေ့ကစပြီးသူတို့ရွာရဲ့နဘေးမှာမြေကြီးအကြောင်းကြီးတွေပေါ်လာပြီးတနေ့နဲ့တနေ့နှိမ့်စင်းလာတာကြောင့်ဒေသခံတွေစိုးရိမ်ပူပန်မှုတွေရှိနေတဲ့အကြောင်းညောင်ပင်ဝင်းကျေးရွာဥက္ကဋ္ဌဦးထွန်းမင်းနိုင်ကအခုလိုပြောပါတယ
်။မြေကြီးကအကြောင်းနေပေါ်ပြီးနေကြတာဗျ။ရှင်နေရတော့အခုသောတယ်ရတော့အိမ်တစ်လုံးကအိမ်တစ်လုံးနဲ့လွားလာတဲ့တစ်လုံးကတော့အဲ့အကြောင်းအတွင်းမှာပါနေပြီဗျ။ကျွန်တော်တို့ကတော့ဗာစီစဉ်ဆိုစီစဉ်လည်းမရှိဘူးဗျ။အိမ်ကြီးကလည်းနေရာမရှိဆိုတော့ကဲကဲပြင်းတာသူတို့ရှိပေးရပါလေ။လာတော့လာတယ်ဗျ။ဘာလုပ်ပေးမယ်လို့ကတော့သူတို့ကဘာမှပြောမသွားဘူး။ရှိနေကြဆိုရင်ဘူပါမူကအကျွန်တော်တို့အဲ့အကြောင်းကအခုရွာပေးမှာကန်တာအဘိလောက်ပဲကြည့်ရတော့ဒါရွာနဲ့မြေကမ်းပေးကမြေကမ်းပေးရှင်းနေမြေကမ်းပေးသူကရွာပေးရတယ်2000လောက်2000လောက်တော့အဲ့လောက်နေသွားရောရှိရရဩအိမ်နဲ့ရွာနဲ့ကတည်းကအိမ်ကအဲ့ထဲမှာဘယ်လိုလဲဇလုံးနဲ့အိမ်ဇလုံးကအဲ့ကျွန်းတဲ့ထဲမှာပါနေပြီကနေတဲ့ထဲမှာဟုတ်တယ်ရတရနဲ့တရကနည်းနည်းတဖြည်းဖြည်းနဲ့နေသွားတာတရနဲ့တရမတူဘူးက
ချင်းနှင်းမြစ်နဘေးမှာရှိတဲ့ညောင်ပင်ဝင်းရွာကိုဒေသဆိုင်ရာအာဏာပိုင်တွေကလာရောက်ကြိရှိတာတွေရှိပေမဲ့ဘာတွေကြိုတင်ပြင်ဆင်မှုတွေလုပ်ပေးမလဲဆိုတာကိုတော့ပြောဆိုတာမျိုးတွေမရှိသေးဘူးလို့ဆိုပါတယ်
။ဟုတ်ကဲ့သူတို့လာအဲ့ဒီ28ရက်နေ့ကတော့ကျွန်တော်တခါရဲ့အဲ့ဒီမြို့နယ်ကိုသွားပြီးတော့တင်လိုက်တော့သူတို့ဖွဲ့စည်းတွေလာတော့ကြိသွားတယ်ဗျ။ဒီပြန်ကတော့မရှိသေးဘူးကြာကျွန်တော်တို့ဒီတိုင်းနဲ့ကြိနေရတာပဲ။အဲသူတို့ကတော့လာတော့အဲ့ဒီနေရာလဲလာ28ရက်နေ့ကလဲလာနေရအဲ့တော့သူကတော့မြစ်စည်းလေးတွေပါလိမ့်ရောဈေးကိုပြောင်းတာပဲပြောတယ်အဲ့ရကြီးလည်းအဲကျွန်တော်တို့ကလုပ်ပြီးနေတာတော့အဲ့ဒါအဲ့ရလေးရောအခုမရှိခင်လေးမှာပြောင်းကြည့်ပြီးတော့ပိုကောင်းတာပေါ့နေရာမရှိတာဆက်ဆက်ဖြစ်နေတာကျွန်တော်တို့အဲ့ဝင်းနေရာအဲ့ရတော့120ကျော်ရပ
ြညောင်ပင်ဝင်းရွာမှာလွန်ခဲ့တဲ့နှစ်နှစ်ခန့်ကလည်းဒီလိုမြေအကြောင်းကြီးတွေပေါ်လာခဲ့ပေမဲ့ဒီနှစ်လောက်မြေကြီးတွေနှိမ့်စင်းတာမျိုးတွေမရှိခဲ့ဘူးလို့ဆိုပါတယ်ကျေးရွာလူထုကတော့အခုလိုမျိုးမြေကြီးတွေဆက်ပြီးတော့နှိမ့်စင်းလာမယ်ဆိုရင်ကျေးရွာလူထုအတွက်စိုးရိမ်ရတာကြောင့်သူတို့ကိုပြောင်းရွှေ့ပေးစေခြင်းနဲ့ဆိုပြီးပြောဆိုကြပါတယ်ဒီလိုသာဆက်ပြီးဖြစ်နေမယ်ဆိုရင်ပြောင်းရွှေ့မှုတွေလုပ်နိုင်ရေးပြင်ဆင်ဆောင်ရွက်နေကြောင်းတွေကိုတော့အစိုးရသတင်းတွေမှဖော်ပြထားပါတယ်ရှင
် My A မှာပါရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ် PP ချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ဒီကဲသတင်းပတ်တွေအတွင်း Republican သမ္မတလောက် Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးဆိုပြီးချက်တွေကိုအသေးစိတ်စစ်ဆေးဝေဖန်တာတွေရှိခဲ့ပါတယ်။ဒီတစ်ပတ်မှာတော့ Democratic သမ္မတလောက် Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်က email တွေကိုသုံးပြုခဲ့တဲ့ကိစ္စအပေါ်မှာပြန်ပြီးတော့အာရုံစိုက်လာကြပါတယ်။ရွေးကောက်ပွဲကျင်းပဦးနှစ်လလောက်ပဲကြာတော့တဲ့အချိန် Hillary Clinton ရဲ့မဲဆွယ်စည်းရုံးမှုတွေကခံစစ်ဘက်ကိုပြန်ရောက်လာပြန်ပါတယ်။email တွေသုံးပြခဲ့တဲ့ကိစ္စအပေါ်မှာဇူလိုင်လအတွင်းကလင်တန်နဲ့သုံးနာရီတွေ့ဆုံမေးမြန်းထားတဲ့မှတ်စုတွေကို FBI ထောက်လှမ်းရေးအဖွဲ့ကလူသိရှင်ကြားထုတ်ပြန်လိုက်တဲ့အတွက်ပါ email ကိစ္စမှာရာဇဝတ်မှုတစုံတရာမတွေ့ရဘူးလို့ FBI အဖွဲ့ကပြောပြီးသားပါဒါပေမဲ့လည်း email တွေကိုကင်တွယ်တဲ့နေရာမှာကလင်တန်ဘက်ကအားနည်းချက်တွေရှိခဲ့တဲ့ဆိုတာကို FBI ညွှန်ကြားရေးမှူး James Comey ကအခုလိုပြောပါတယ
် There is evidence that they were extremely carelessin their handling
အလုံးတိန်ဆောင်ပခံတဲ့ထိတ်တန်းလျိုးဝက်အချက်လက်တွေကိုတော်တော်နမောနမဲ့ကင်တွယ်ခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ
်ကလင်တန်ကသူနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်မှာအီးမေးလ်ကတစင်ဆက်သွယ်ခဲ့တာဒီနဲ့ပတ်သက်ပြီးအသေးစိတ်မမှတ်မိတဲ့အကြောင်းအချိန်နှစ်ထောင်စင်ကျော်လောက်ပြောထားပြီးသားပါရုံးစာတွေကိုပုဂ္ဂလိကအီးမေးလ်အကောင့်ကတစင်သုံးပြီးတော့ပို့ခဲ့တာပါသူ့ပုဂ္ဂလိကအီးမေးလ်ဆာဗာမှာသုံးခဲ့တဲ့စာတွေကိုရှင်းပြဖျက်ပစ်လိုက်တဲ့အတွက် FBI အနေနဲ့တချို့တစ်စိတ်တစ်ပိုင်းကိုပဲပြန်တွေ့ခဲ့တာဖြစ်ပါတယ်
I will say it was a mistake.
Hillary Clinton ကဒါကမှားယွင်းခဲ့တဲ့ကိစ္စပါ။နောက်တစ်ချိန်ကျွန်မမဖြစ်စေရပါဘူးလို့ဝန်ခံပြောဆိုခဲ့တာပါ။ FBI ရဲ့ interview မတ်စုတွေထဲမှာ Clinton အနေနဲ့စီအမတ်သားပါတဲ့စာတွေကို classified ရှုပ်ဝဲလို့သတ်မှတ်တာသူမသိခဲ့ဘူးလို့ပြန်ဖြေခဲ့တဲ့အကြောင်းရေးသားထားပါတယ်။ဒီကိစ္စကို Donald Trump ဘက်ကထုံးတဲ့စရာတစ်ခုဖြစ်လာပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးမှု Kellyanne Conway က ABC ရုပ်သံဒီသတင်းပတ်အစီအစဉ်ကိုအခုလိုပြောဆိုပါတယ်။
Former First Lady and certainly the
Attendo Dot Amaha Tamara Garo Haw Nangan Jaye Winji Haw Tiao Ani ne Si so de Sagalo nga Ba so lo de so ra ko do ti tin ma de Hillary Clinton ko a mhan atain pyo de tu Malay nya de tu lo lak khan po taik khat ba de
Hillary Clinton ga du tamara law phi ywe chet thar de Tim Kaine ga ro FBI ye mat su ga a che kan a phin tu ro bet ga song tat che ko thap pi lo di pyu da lo ABC ရုပ်သံကနေအခုလိုတုံ့ပြန်ပါတ
ယ် These notes which Hillary urged be made public
ဒီမဆူတွေက Hillary Clinton ကိုယ်တိုင်လူသိရှင်ကြားထုတ်ပြန်မှုတိုက်တွန်းထားတာပါနောက်ထပ်ရာဇဝတ်အကြောင်းအရာတစုံတရာရေးယူဖို့မလိုဘူးဆိုပြီး FBI ဘက်ကမြင်းတဲ့အတိုင်းရှင်းရှင်းလင်းလင်းပြလိုက်တာပါ
ဒီ email ရှုပ်တော်ပုံကို Republican တွေဘက်ကပြေဝါသုံးပြီးတော့ဆက်ပြီးတော့ဝေဖန်တိုက်ခိုက်မဲ့ပုံရှိနေပါတယ် Republican သမ္မတလောက် Donald Trump ကတော့အခုလိုပြောဆိုနေပါတယ
် Government access and favors
ဆိုရနဲ့ပတ်သက်လို့အသုံးပြုနိုင်ခွင့်နောက်ဦးစားပေးဆိုတာတွေကိုဘယ်တော့မှရောင်းကုန်မဖြစ်စေရပါဘူးအရေးကြီးတဲ့အီးမေးလ်မှတ်တမ်းတွေလည်းဘယ်တော့မှဖျက်မဖြစ်စေရပါဘူ
း Democratic Party ဒုသမ္မတလောင်း Tim Kaine ကလည်း Donald Trump ကိုအခုလိုဝေဖန်ပါတယ
် We've got a candidate in Donald Trump who won't really
Donald Trump ဟာအခေါ်နဲ့ပတ်သက်တဲ့စီးရင်တွေရှင်းရှင်းလင်းလင်းထုတ်ပြန်ပေးပါမယ်ဆိုပြီးပြည်သူတွေကိုဂရုပေးထားပေမဲ့ပြောတဲ့အတိုင်းမလုပ်တဲ့ကိုယ်စားလှယ်လောင်းတယောက်ပါ
လက်တလောထွက်လာတဲ့လူထုစစ်တမ်းတွေမှာတော့အမေရိကန်ပြည်သူအများစုက Clinton ကိုရော Trump ကိုပါကျန်တဲ့တချင်မရှိကြတော့ဘူးလို့ပေါ်ပြနေကြောင်းပါခင်ဗျာ
အမ မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်ခုဒီခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူမတ်တင်ကြီးထိုင်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပြီမင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်အခုညချမ်းမှာတော့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ပါရှင်။ပင်တိုင်းဆွေးနွေးပေးဖို့အတွက်ရခိုင်မျိုးသားပါတီအကြီးအကဲတဦးဖြစ်တဲ့ဒေါက်တာအေးမောင်၊နောက်မြန်မာအရေးသုံးသပ်သူဒေါက်တာခင်စောဝင်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ဒီကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရဲ့အကြံပေးကော်မရှင်ကိစ္စကတော့ဒီကနေ့ရခိုင်ပြည်နယ်ကိုသွားတာမှလည်းဆန့်ကျင်ကောက်ကွက်မှုတွေကြုံရတယ်လို့ဒီကနေ့ပြည်သူ့လွှတ်တော်တွေမှလည်းအကြိမ်နဲ့ဆွေးနွေးခဲ့ကြတာပါ။ဒီပြည်သူ့လွှတ်တော်တွင်မှာတော့ဒါရခိုင်အမျိုးသားပါတီကတင်သွင်းတဲ့အရေးကြီးအဆိုနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဆိုတော့ဒေါက်တာအေးမောင်နဲ့ကျမတို့စကြရအောင်ပါရှင့်ဆရာတို့ဘက်ကဒီကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အပေါ်မှာစိုးရိမ်ချက်တွေပေါ့နော်အကြံပြင်းတော့သိပါပြီဒါနိုင်ငံတကာအရေးဖြစ်သွားမဲ့စိုးရိမ်ချက်ဆိုပြီးတော့လွှတ်တော်မှာတင်သွားတာတော့ကျမတို့ကြားခဲ့ရမြင်ခဲ့ရပြီပါပြီဆိုတော့ဒီကော်မရှင်အပေါ်မှာဆရာတို့ရဲ့စိုးရိမ်ချက်ပေါ့နော်အချင်းချင်းပြဆရာအရင်ဆုံးပြောပြပေးပါရှင့်
ဒီဒီပလိုမတ်တစ်ချက်ကကျွန်တော်တို့ညာပြည်တွင်သိချဖြစ်ပါတယ်။ဒီကလတ်မကတ်စာတမလေးပါတာ။ကိုချုပ်တဲ့အနာလေးကိုရိုစီရင်ပိုင်ခွင့်ရှိတဲ့ကဏ္ဍဖြစ်တဲ့ခါမှာဒီကလေးဆိုရကလည်းဒီကိစ္စကလူဝင်လူထွက်ဆောင်ဖြစ်တဲ့ပြဿနာဖြစ်တဲ့ဆိုတာနဲ့တစိမ့်မတက်ရပ်ပြီးဒီသမိုင်းလေးရခိုင်မှာရှိတယ်။ဒီကောင်ကလေးစနစ်တော့ကျွန်တော်တို့ဒီခိုင်တိုင်းရင်းသားတွေ4000နီးပါးလောက်နော်ဒါလူမျိုးတုံးဆက်ဆက်ချင်းခံရတယ်empathic clean thing to our chicken အဲ့တော့အခု66နောက်ပိုင်းမှာဒီစကလုံးတွေကိုတော့ဗန်ဒလီကပြန်တုံးလာတယ်အဲ့ဒီမှာဒီ TOR ပေါ့နော်ဒီ commission ကိုတာဝန်ပေးတဲ့ရုံးဖက်ကထုတ်ပြန်တဲ့ TOR မှာကမ္ဘာနိုင်ငံတွေကိုရောက်နေတဲ့ဒုက္ခသည်တွေရဲ့ပင်ရင်းနိုင်ငံဆိုတာပြန်တုံးသက်လာတယ်အဲ့ဒီခါမှာပင်ရင်းနိုင်ငံဆိုတဲ့အတုံးဆုံးကိုပြန်စီစစ်ပြီးပါအဲနိုင်ငံတွင်းကိုပြန်တွင်းနေဆိုရဲသုံးသက်ချက်ပါလာတယ်။အဲဒီဟာလေးကိုကျွန်တော်ကပို့ပြီးစိုးရင်လည်းဒါကကျွန်တော်ရဲ့ဒုတိယတစ်ချက်ပါ။အဲပထမရေးကြည့်တာကကျွန်တော်ရဲ့သူကြီးပုံစံအဖြစ်တွေကကျွန်တော်ခဏခဏပြောပါတယ်။နိုင်ငံတို့အတိုင်းနိုင်ငံယုံပြီးပုံမှန်ရတဲ့ခေါင်းရအဲဖန်စီပြီးမှလုပ်ပါတယ်။သူလုပ်ပိုင်ခွင့်နဲ့ဆက်သလိုပြတ်တန်းထားတဲ့ဥပဒေရှိတယ်။ဟုတ်တော့နိုင်ငံတို့အတိုင်းနိုင်ငံယုံပြီးအစိုးရနဲ့ဆက်တူကိုအကြံပေးရင်လည်းသူ့မှာလုပ်ပိုင်ခွင့်တောက်အောင်ရှိတယ်။ဒီနိုင်ငံကပါရဲကော်မရှင်တရက်ကိုဒီတော်မှုအစီအဖွဲ့ကြီးတစ်ခုပြတဲ့မြန်မာနိုင်ငံဒုတိယကော်မရှင်ရဲ့ဥပဒေကိုပါဝင်ဖွင့်ရှိထားရဆိုတာမျိုးကိုဘာဖြစ်လို့နိုင်ငံတော်သမ္မတရုံးကမထုတ်ပြန်နေလဲဒီအတိုင်းနိုင်ငံရုံးကထုတ်ပြန်တယ်ဆိုတာကဖွင့်ရှိပုံရှိကဥပဒေကကျွန်တော်ပြန်တုံးတက်ဖို့ကဏ္ဍပေါ်လာနေပါတယ်အဲ့တော့ကျွန်တော်တို့ဟာလက်ရှိအစိုးရကြီးမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုနိုင်ငံနည်းနည်းကင်ဖို့မစိုးစားပြနေတယ်ဘာကြောင့်ဒီလိုမျိုးဒီဆိုင်ရာပြဿနာဖြစ်အောင်ပုံပေါ်တည်းဆိုရဲအကြောင်းရင်းကနောက်မှဖြစ်လာနိုင်တဲ့ကျွန်တော်ရှိတ်ဆက်မှုတွေကကျွန်တော်စိုးရိမ်မှုများဖြစ်လာတယ်။ဒါကြောင့်ပြည်သူ့မကတွင်းရင်းမှုကြောင့်ခေါင်းဦးဆောင်တဲ့ဒီပုဂ္ဂိုလ်၃ဦးပါတဲ့နိုင်ငံသား၃ဦးကိုကျွန်တော်တို့ဒီကော်မရှင်ကနေတိချက်ပေးပါဆိုတာကိုသက်တူမှလည်းကျွန်တော်တို့တင်ခဲ့တာရှိတယ်။ကျွန်တော်တို့မြို့သားပါတီကလည်းကော်မရှင်ကိုဖြတ်သိမ်းပေးပါဆိုတာကိုစိတ်မသက်တောင်းဆိုလာတယ်။မြန်မာပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်ခဲ့အောင်လုပ်မှလုပ်နိုင်ခြင်းလို့ရှိဖြစ်ပေါ်လာတဲ့ကျိုးဆက်ပြီးရောဂါဒီမိုကရေစီပြောချုပ်ရဲ့တမိုင်းပြေခံဖြစ်နေတဲ့ဒီကိုကျွန်တော်တို့ကြိုတွေ့ပြီးမှသိကြတာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဆရာဒေါက်တာခင်စောဝင်းခုနဆရာဦးဒေါက်တာအေးမောင်ပြောသွားတဲ့ဟာလေးကိုပြန်ပြီးတော့သုံးသပ်ပေးပါဆရာဒီကိစ္စဟာပြည်တွင်းရေးကိုနိုင်ငံတကာအရေးကိစ္စဖြစ်သွားမဲ့အရေးကိုတို့ကတော့အတော်လေးစိုးရိမ်ပါတယ်ဆိုတော့ဒီကိစ္စကလည်းဒီတို့ကိုတို့ရိုဟင်ဂျာလို့ပြောနေကြတဲ့တရခိုင်ပြည်နယ်ရင်းကမွတ်စလင်အများစုကိစ္စဟာကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာရောနိုင်ငံတကာဒီလွှတ်တော်တွေမှာရောအမေရိကန်ပြည်ထောင်စုအတွက်ပါရောဒါထိတ်တန်းဒါပြောကြဆိုကြတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ဆိုတော့ဒီကိစ္စဟာပြည်တွင်းရေးဆိုတာတစ်ခုထက်များပိုပြီးကျယ်ပြန့်နေသလားဆရာဘလို့များသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျာဒီကိုဗီယန်နံပါတ်ကော်မရှင်ထူအောင်မယ်ဆိုတော့ကျွန်တော်ဟိုတလောရဲ့အကြားပါတယ်ဒါပြောရသေးတော့ဒီဥစ္စာကိုမဖြတ်မှန်းနဲ့ဟုတ်တယ်ဒါဆော့ပါသေးတယ်ဆိုတော့ကျုပ်ပြောပြမယ်နော်ဟိုချာချာချင်းအခုဒီဆောက်ကျွန်တော်ဝင်လဲစားတယ်ကျွတ်လဲကျွတ်ဆိုတယ်ဟောကျွန်တော်အရင်ကကနော်ဟိုပါတီတက်ဝင်မထားပါဘူးညီမညီမဆိုလို့ရှိရင်ဒီဒီမျိုးစုအရေးတွေကိုတော်တော်ဒီနိုင်ငံရေးဖက်တဲ့လူတွေကသုတ်သိမ့်နေကြတယ်ကျွန်တော်ကသူ့ငွေနဲ့ပြောတယ်နော်ဆိုတော့ပြန်ဒီလေဆုံးရပြောမယ်ဆိုလို့ရှိရင်
နိုင်ငံတကာအရေးရောက်လို့နှီးပါလို့ပြောရပါတယ်เนาะကျွန်တော်နိုင်ငံသားသွားပြီဆိုလို့ရှိရင်ဒီကိစ္စအများကြီးမေ့ခံတာပဲလေဆိုတော့ဒီစားတစ်ခုလို့ပြောပြမယ်ဆိုလို့ရှိရင်ဒီတဘောပေါ်ပန်းချင်လို့ပေါ့ပြည်တွင်းရေးသက်သက်လားနိုင်ငံရေးလားဆိုတာကိုပြန်ပိုင်းခြားထားတာပဲဒီဆိုတော့သက်မှတ်ကဖြစ်ပါတယ်เนาะဆိုတော့ဘယ်လိုလဲကြည့်ကြည့်ပေါ့ဗျာဒီဥစ္စာကကျွန်တော်ညီကဒီ commission ဖွဲ့ကိစ္စမှာ commission ဆိုတဲ့သဘောကိုလည်းလူတွေနားလည်ဖို့လိုတယ်commission ကပြောမှဆိုဒီကိစ္စတစ်ခုကိုသူကလေ့လာမယ်သူပြောရှင်သူကစီရင်စာတစ်ခုရေးမယ်ဘာမှဆုံးဖြတ်ပိုင်ခွင့်မရှိပါဘူးเนาะအော်ဒီကိစ္စမှာဟိုပြည်တွင်းရေးပဲဖြစ်ဖြစ်ပါဗျာနိုင်ငံတကာရေးပဲဖြစ်ဖြစ်ပေါ့ဆုံးဖြတ်ပိုင်ခွင့်မရှိတဲ့ဒီ commission ကိုဘာလို့ကျွန်တော်တို့ညီကဆန့်ွယ်နေမှာလဲဟုတ်တယ်မလားဆက်ပြီးကြည့်ပြမယ်တချို့ညီမပြည်ကိစ္စတွေကတော်လေးကိုအချိန်နဲ့ဆုံးနေပြီเนาะဒီဆေးမဲ့လောကအနေနဲ့ပြောမှဆိုရှင်ရောတော်လေးကိုကျွန်းနေပြီဆိုရခါကြတော့ကိုဒီရင်းသမားတော်တွေဆရာဝန်နဲ့မပြီးဆိုလို့ရှိရင်နိုင်ငံနိုင်ငံနိုင်ငံကသမားတော်တွေရဲ့အမြင်ကိုလည်းကျွန်တော်တို့ဖိတ်ခေါ်မှာပဲနောက်ထပ်တောက်ချက်ကြံပြောမယ်နော်ကျွန်တော်ဒီပါတီမှလည်းဝင်မထားဘူးဒီရခိုင်ကိစ္စမှာဆိုလို့ရှိရင်ရခိုင်ပါတီ ANP နားမိတ်ဆွေတွေအများကြီးရှိတယ်ခိုးဘက်ကလည်းနော်ဘင်္ဂါလီဘက်ခေါ်ခေါ်ဝင်ကြဘက်ခေါ်ခေါ်သူရဲ့အမြင်အရေးတွေကိုလည်းကျွန်တော်နဲ့တိစားဖို့ကြံပြရည်ရည်ရှုမထားပါဘူးကျွန်တော်နဲ့အရာရာမှာကျွန်တော်နဲ့ပြောစမ်းကြံနေတဲ့အနေထားကြောင့်ပြောရတာပါအဲ့တော့ဒီ commission ကခုနပြောမယ်ဆိုလို့ရှိရင်ဘာမှဆုံးဖြတ်ပိုင်မရှိဘူးဆုံးဖြတ်ပိုင်ရှိတာကမြန်မာပြည်ကအချုပ်ချာနိုင်ငံနော်အဲ့ဒါရှိတဲ့အတွက်မြန်မာပြည်ကအစိုးရနဲ့စစ်တော်ကပဲဆုံးဖြတ်ရမယ်သူတို့အနေနဲ့ကသူတို့အမြင်တစ်ခုပြောတော့မှာပါဗျာစေးရကြည့်မယ်ဆိုလို့ရှိရင်သမားတို့တယောက်ကဒီနာကိုကြည့်ပြီးတော့သူနေတဲ့ကိစ္စကိုနော်ဘယ်လိုအခုထုံးနေကုရမလဲနော်ဘာရောဖြစ်လဲဆိုတော့သူနေကအကြံဉာဏ်ပေးတာတစ်ခုပဲရှိလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါကျွန်မဒေါက်တာအေးမောင်ကိုအလှည့်ပေးချင်ပါတယ်ဆရာအဲ့တော့ဒီကိုဖီယာနာဥဆောင်ပါတယ်ဒီနိုင်ငံသားသားတွေပါဝင်တယ်ဆိုတော့ဒီကော်မရှင်ကအခုမှစဖွဲ့တယ်ဒီကနေ့မှပဲရခိုင်ပြည်နယ်ကိုရောက်ပြီးတော့သူတို့စကားစပြောရုံပဲရှိပဲသူတို့ရဲ့လုပ်ငန်းစဉ်တွေပေါ့နော်ဘာတွေလုပ်မလဲဘာတွေအကြံပေးမလဲဆိုတာမစသေးပါဘူးအဲ့တော့ဒီလိုအခြေအနေမျိုးမှာဆရာတို့ဒီဟိုကန့်ကွက်နေတာပေါ့နော်ဆရာတို့ဒီတော်တော်လေးတွန်းတွန်းတိုက်တိုက်ကန့်ကွက်နေတာတွေ့ပါတယ်ဒီကနေ့လွှတ်တော်ထဲမှာဆိုလဲတက်မတော်ဘက်ကလည်းဒီကိစ္စကိုထောက်ခံထားတယ်နောက်ဒီပြည်တော်စုချန်းခိုင်နဲ့ဖွံ့ဖြိုးရေးပါတီပါဝင်ပေါ့ဆရာတို့လည်းဒါတွန်းတွန်းတိုက်တိုက်ကန့်ကွက်နေပါတယ်ဆိုတော့ဒီကိစ္စကဒီလိုကန့်ကွက်နေတဲ့ကိစ္စကော်မရှင်ဘာမှမလုပ်ရသေးခင်မှာကန့်ကွက်တာဟာဆရာလက်တွေ့ချပါရဲ့လားကြိုတင်တွေးတောပြီးပူပန်နေတယ်လို့များဖြစ်နေပါသလားဆရာအေးပါဟုတ
်ပြီဗျမြမလွတ်လပ်ရေးကိုကျွန်တော်တို့တိုက်ပြီးယူကြတယ်ဟုတ်ပြီနော်အဲ့တော့မြမလွတ်လပ်ရေးကိုခေါင်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကကြိုပြီးမသိခဲ့နေမှာကမကျွန်တော်နိုင်ငံရေးလို့ပြောဆိုတာမနေ့ကဖြစ်မှာကိုခုစောင့်နေရုံနဲ့ကျွန်တော်တို့တာဝန်ရှိတာမနေ့ကရမှာကိုနှစ်ပေါင်း30လောက်မှဖြစ်လာမှာ20လောက်မှဖြစ်လာမှာကြိုတွေးနေရတာနိုင်ငံရေးသမားတွေရဲ့တာဝန်ဖြစ်တဲ့ရိုးသားလူကြီးဘဝရဲ့အကျိုးဖြစ်တယ်ဒါနိုင်ငံရေးလုံခြုံရေးဖြစ်တယ်အဲ့တော့ကြိုမမြင်သေးနဲ့မနေ့ကဖြစ်မှာဖြစ်ကပြီးမှဆုံးဖြတ်ပြီးကမှရေးပြီးကမှဖြစ်လာတဲ့အရေးချင်းအကျိုးအဖြစ်တစ်ခုကိုကြိုတွေးနိုင်လောက်အောင်ကျွန်တော်စဉ်းစားဖို့ဒီပါတယ်။နော်ဒါကျွန်တော်တို့ပုံမှန်လေးပြောတာပါ။အဲ့တော့အခုဖြစ်စဉ်ကကျွန်တော်တို့ကြိုတွေးတယ်။ကိုပီယာနာလက်ချက်မှာပဲဆက်သမကဝင်းယူလက်ချက်မှာပဲကမ္ဘာရီကိုလာရင်နောက်ကွန်တန်းနာလာရင်ရန်ကြီးလီလာတယ်။ဆက်သမကလူ့ခွင့်ရေးဆိုင်ရာစုံစမ်းရေးနဲ့ပတ်သက်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်ရခိုင်ကိုလာတယ်။ဒီပုဂ္ဂိုလ်ရဲ့အကြောင်းကိုလာတယ်။ဆက်သမကဆိုတာဘာဖြစ်လဲမှကျွန်တော်တို့သိတယ်။ပတ်စံပေးတဲ့နိုင်ငံတိုင်းရဲ့ချက်နဲ့ကိုကြိုတွေးနေရတယ်။အဲ့တော့ UN general secretary ကျွန်တော်လေးနဲ့ထားပါတယ် UN security council ကျွန်တော်တို့တိမှတ်ပြုပါတယ်တံပိုးလေးထားပါတယ်ပတ်တော်ကုလသမဂ္ဂညီလာခံဘာပဲဆုံးဖြတ်ဆုံးဖြတ် UN လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအကုန်လုံးလိုက်နာနေရတဲ့တကူဖြစ်ပြန်ကြည့်ပါအဲ့တော့မျက်နှာကြည့်ရဟန်ပတ်ပါဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့လုပ်ငန်းတွေကိုကျွန်တော်တို့ပြန်ကြည့်ပါတယ်ဟောဒီရုပ်ကိုသောကန်လေးမှာဟောခုနကလိုမြစ်ဆုံနဲ့ပတ်သက်တဲ့ကော်မရှင်တစ်ခုကိုဖွင့်ပြခဲ့ရှင်ဝင်းရန်ချောင်းသူရှာတယ်ဖြစ်တဲ့ဘရောမမကြည့်ခုကျွန်တော်စစ်တရားစုပြန်လို့ကျင်းပါတယ် UN စတမ်မှာတော့ခါလေးနေမှာဒီညီညာရေးလုပ်နေပါတယ်ဆိုတော့အမှတ်လေးတစ်ခုကိုယူခြင်းလေအခုဒီဘန်ကလေးကိစ္စကိုမြန်နိုင်ငံကွန်မတီစစ်ချင်းကြီးပြည်ကျွန်တော်ဒီမှာချစ်စင်ကိုပြန်ကြည့်ပါတယ်အပြောင်းလဲဟာရေးချေကိုသွားခြင်းလေကျွန်တော်တကယ့်ကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဖြစ်စေခြင်းလေတော်တော်ခိုင်ခိုင်မာမာအစိုးရတရားကြီးမိမိရဲ့ခြေကျွန်တော်ရဲ့အောက်ခြေညီကြီးနဲ့မရှိသေးတဲ့ကာလလေးမှာကောင်းတယ်အလေးထားအောင်မဆောင်ပေးနဲ့ဒီကြပ်နာအတုံးကြီးကိုပိုင်လိုက်ပြီးတော့ကကျွန်တော်ဆိုရင်လည်းမနိုင်တဲ့ဝင်ကိုထမ်းပိတ်ပါလေဆိုရင်လည်းတနည်းအားဖြင့်အဲကွန်မွန်နယ်တွင်းရင်ကဖေမနိုင်လေးပြီးရင်စမ်းပြီးတော့ချက်ပေးကိုပြန်နိုင်မှတ်ချက်တစ်ခုကြီးကုလသမဂ္ဂတွင်းမှုချောင်းဟောင်းဆိုတဲ့ပုဂ္ဂိုလ်ရဲ့ဥစ္စာ
ကျွန်တော်တို့အလေးနဲ့ထားပါတယ်ဒီပတ်ချက်တစ်ခုဒီသူဒီမိခဲ့တော့လော်ဘီများနဲ့တွေ့ခဲ့စီမသိကျွန်တော်တို့လုပ်နိုင်မှာပေါ့တော့သူကော်မရှင်ဖွဲ့ပြီးတာနဲ့ဒီကဝန်ကအုပ်ရင်းတို့အုပ်စုကဖြစ်ချင်းပြီး warmly welcome လုပ်ခဲ့ပုံမှန်လည်းပြောရင်အကုန်လုံးကဖြစ်ဆက်တယ်ဒီကော်မရှင်နဲ့ပတ်သက်လို့ဖွင့်ထားတာကိုပြန်ကြည့်ရင်လည်းပဲကျွန်တော်တို့ခိုင်ကိုသားပါတီခိုင်ရေးကိုချိုးတင်းပြင်နိုင်ခါတာလုံးဝမရှိဘူးပုံမှန်လည်းပြောရင်ဗျာရုပ်ကပ်ကအလွန်ကာလကစပြီး NLD ကအင်းနာပါတီကဒီခိုင်လူသားပါတီဥပဝင်ဒီပါတီကမှရုပ်ဝတ်ကြည့်ဟု
တ်ကဲ့
ဒီနေ့ဒီမှာလူသားပြည်လည်ရေးသားစုကိုလုံနေဆိုတဲ့သဘောနဲ့ခုတိမတော်သေးဘူးအဲ့ဒီခါမှာဒီကော်မရှင်ဖွဲ့တဲ့ခါမှာလူလူကလည်းပဲမတိုက်ဘူးဘာကြောင့်ဆိုရန်ကြီးလေးအထိပြီးရင်ဇလောကဒီတော်စုညီချင်းညီလာခံလာတဲ့ကော်ဖီအာနာနောက်မှဖြစ်တဲ့ပုံမှန်လည်းဆိုရင်ခုတန်တီမောသူပြောချင်တာတိုးသွားတာပဲဟုတ်ကဲ့လားအဲ့တော့ဒေါက်တာစုကြည်တန့်ခွက်ရေးသလားဒီပုဂ္ဂိုလ်ရဲ့ဆံမင်းနဲ့ပတ်သက်လို့သူရဲ့ဒီလူခွင့်ကျွန်တော်ဘုရားကဒါကြ illegal immigrant ဆက်ကလာဖြစ်တယ်။ဒါကျွန်တော်ရဲ့ပုံမှန်လေးဆိုရင်ကတနင်္ဂနွေဆက်ကလာဖြစ်တယ
်။ဟုတ်ကဲ့ပါရှင
်။ဒီကဘာလို့ကိုအမှန်တကယ်ဒီပုဂ္ဂိုလ်ရဲ့အထုတ်ကြီးကိုအထုတ်ကြီးကိုကျွန်တော်ပုံမှန်လေးဆိုရင်ငါးလေးသန်းလောက်ရှိတယ်။ဒီမှာလည်းချေဝေါ်တဲ့နေရာချင်းမှာလာပြီးဆုံးဖို့ကြိုးစားနေတာ။ဒါမှကကနဆန်ရှိတယ်။ UN ရှိတယ်။ဥရောပစမကရှိတယ်။ဒီလူတွေကဒီဒုက္ခပြင်းများကိုပြန်လက်ခံရမှာအမှန်တန်ဆိုးရိမ်နေကြတယ်။ဘာလဲကုနာကစီရတ်တော့နောက်ပိုင်းမှာအဲ့တော့ဒီအချုပ်ကုတ်ကြီးကိုရှမ်းကျနေတဲ့ဗန်ရတဲ့ရှင်လူကြီးပောက်ကွေးမှုကြီးကပြတ်လာလို့ဒီရခိုင်ကြီးပုံမှန်လည်းဒီတော်စုမြန်မာနိုင်ငံအတွင်းမှာဖြစ်နေတယ်အဲ့ဒီမှာမြန်မာနိုင်ငံဆိုးရအဆက်ကလည်းဒီကျက်ပလာကြီးကိုခိုင်ကြီးလေးချင်းမှာပဲထားကြည့်ဒီအချုပ်ကုတ်ကြီးကိုရခိုင်တွေခံစားလာရတဲ့အခါမှာရခိုင်လူကြီးကန့်ကွက်တယ်ရခိုင်လူသားပါတီခံလူရဲ့ရှေ့ကနေပြီးကန့်ကွက်တယ်ပုံမှန်လည်းကြိုးရင်ကျွန်တော်တို့ကဒီကံလောက်ကိုလုံးဝမေကူဆက်ပြီးတော့ကျွန်တော်
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဘယ်လိုသားပါတီခိုင်တယ်လဲဆိုရကိုကျွန်တော်တို့ထုတ်ချနိုင်ပြီလို့ပြောတယ
်ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ရှင်နောက်ပိုင်းမှာကျွန်မတို့ဆက်ပြီးတော့ဆွေးနွေးကြရအောင်ပါဒီကိစ္စကဒါနှစ်ပေါင်းများစွာကာလဒါရှိခဲ့တဲ့ပြဿနာပါအခုအစိုးရလက်ထက်မှာရှိခဲ့တဲ့ပြဿနာတော့မဟုတ်ပါဘူးအခုအစိုးရတဲ့အနေနဲ့စပြီးတော့ကင်တွယ်ဖို့ကြိုးစားတယ်လို့လည်းနားလည်ရပါတယ်အဲ့တော့လူဆရာခုနဒေါက်တာအေးမောင်ပြောခဲ့သလိုပဲလူမှုရဲ့ကန့်ကွက်မှုလို့လည်းဆရာသုံးနှုံသွားတယ်ဆိုတော့ကျမတို့ဒီကျမတို့စီကိုခေါ်ထားတဲ့တောရရှင်ရဲ့အတန်ကိုလည်းနားထောင်ရအောင်ပါရှင်ဥစောလွင်ရှိပါတယ်ရှင်ဥစောလွင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါမိဆိုတာမလားခေါင်းမလောင်ချင်းကတားရကလေးပါမိလောင်မှတားလို့မြန်မာအမိုက်ကစပြတ်တက်မိအောင်ဆိုတာရှိပါတယ်ကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးမှုကဘယ်တော့မှဘယ်တော့ခါမှကျွန်တော်တွေးပူတာမဟုတ်ပါဘူးကျွန်တော်ပညာရှင်မဟုတ်ပါဘူးကျွန်တော်နာမည်အရလာအစိုးရနာမည်အရလာတူပါတရားဥပဒေစိုးမိုးမှုမရှိတဲ့ဒီလိုနိုင်ငံမျိုးမှာအခုလိုကမ္ဘာကူလာတမကအတွင်းရေးမှုချုပ်ဟောင်းကိုရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ဖွဲ့စည်းလိုက်တဲ့အချိန်ကမလို့ပြင်းမလို့ထိုက်ပေးတဲ့အချိန်ဖြစ်ပါတယ်။
စုံစမ်းရေးကော်မရှင်တော့မဟုတ်ပါဘူးရှင်။ဒါကဟိုအကြံပေးဖို့ပေါ့နော်။ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ဒီကော်မရှင်ထဲမှာဆိုလို့ရှင
်ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ပါ။အကြံပေးကော်မရှင်ဖြစ်လို့တာကမလို့ပြင်းမလို့ထိုက်တဲ့အချိန်မျိုးကြက်ရောက်နေပါတယ်။ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ဆုံးချက်ပိုင်ခွင့်မရှိဘူးဆိုရင်လည်းသူတို့ရဲ့တွေးရှိရှစ်တွေကိုကဘာကိုတင်ပြမှာပဲ။ကဘာကိုတင်ပြလို့ရှိရင်ငါတို့နိုင်ငံမှာမရှိတဲ့ရိုဟင်ဂျာဆိုတဲ့လူမျိုးတို့ရှမ်းတီးပြီးပြင်ပြမှာပဲဒါကိုကျွန်တော်တို့ရခိုင်သားတွေကလုံးဝမခံစားနိုင်ဘူးဘာကြောင့်လဲဆိုတော့တီတာထည့်အဖြစ်အပျက်ကိုကြည့်ပ
ါဟုတ်ကဲ့ပါရှင
်ဘာတရားလဲဘာ
ဟုတ်ကဲ့ပါရှင်ဆရာဦးစောလင်ကျေးဇူးပါကျမတို့နောက်ထပ်
ကလန်းကတ
ော့တော်ရရှင်နေစောင့်ဆိုင်နေတဲ့အတွက်နောက်ထပ်တော်ရရှင်နေကိုကျမအလှည့်ပေးပါမယ်။ကိုတင်သေးဝင်းရှိပါတယ်ရှင်။ဟောကျမဒီမှာတော်ရရှင်နေကကျမတို့ဝင်ရောက်ဆွေးနွေးဖို့အတွက်စောင့်ဆိုင်နေသူလေးလည်းအများအပြားရှိတဲ့ခါရောက်တော့ကျမတို့လူရင်းတူရှင်ဆွေးနွေးကြတာပေါ့ရှင်။ကိုတင်သေးဝင်းဝင်ရောက်ဆွေးနွေးပါရှင်
။ဟုတ်ကဲ့ဆွေးနွေးကြတာကတော့တခြားပြားခုနကတော့ဆရာတော်ရေးမောင်တိုင်းရင်းသားကောင်းဆောင်နေနဲ့လေးစားပါတယ်။အဲဆရာပြောသလိုသာကျွန်တော်တို့ကဟိုကြိုတင်ပြီးတော့ဆရာပြောသလိုပူပန်မယ်စိုးရင်ရမယ်ဆိုတာလည်းမှန်ပါတယ်အဲ့လိုပူပန်စိုးရင်လည်းဆိုရင်ကျွန်တော်လည်းဆယ်စုနှစ်ပေါင်းများစွာတုန်းကဒီဝိညာဉ်ပင်လေးအရေးကိုစတင်မိမွေးခဲ့တဲ့တရင်အရင်ဗမာပြဿနာရဲ့အရင်အနှစ်တုန်းကဆရာတို့ကြိုတင်ပါပြီလို့ဆရာတို့လည်းရှိမှာပါရခိုင်ပြည်နယ်မှာဗာပြီလို့အဲအဲ့တုန်းကမကာကွယ်ခဲ့တာလဲဆိုတဲ့အချက်လေးတစ်ချက်ကျွန်တော်မေးချင်ပါတယ
်နောက်တစ်ချက်က
အကြေးများကျွန်တော်တို့ဥမာမြေဆုံတော့ကလည်းကျွန်တော်တို့မြန်မာနိုင်ငံထဲမှာဖြစ်တာဗျာမြေဆုံမဟုတ်ငင်းရည်တော့ငင်းရည်ဒီမှာအင်ဂျန်စီမှာတရုတ်ကဝင်ပြီးတော့ကျွန်တော်မိန်ကောင်းပြောတဲ့အချိန်မှာဆရာတို့ကပြေလို့မကန့်ကွက်ခဲ့တာလဲဆိုတာတစ်ချက်နဲ့ကျွန်တော်မေးချင်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ရခိုင်ပြည်နယ်ရေးခင်းကကျွန်တော်တို့တနင်္ဂနွေကရေးခင်းမှာကျွန်တော်တို့ရေးခင်းမှာအဲ့တော့အကြေးများရခိုင်ပြည်နယ်ဒီဘက်ကျွန်တော်တို့ကျန်တဲ့တိုင်းကားတွေမခံပါဘူး50တန်းလုံးကလေအခုဆက်လက်အကြံပေးအောင်တက်တက်ပါခဏလေးတော့ကျွန်တော်အနေနဲ့စောင့်ကြည့်စေချင်တယ်လို့ကျွန်တော်မေတ္တာရပ်ခံတာပါအားလုံးဟုတ်လားဘာဖြစ်လို့လဲဆိုတော့
ဒီ2020ခုနှစ်လုံးလုံးမှာဒီစစ်အာဏာရှင်တွေကလည်းလက်မအောင်လုပ်ခဲ့တဲ့လူကဘယ်သူလဲအဓိကကောင်းဆောင်ကျွန်တော်တို့ပြည်သူများနေပါတော့။ဒါလေးတွေတစ်ချက်ကလေးတော့ပုဂ္ဂိုလ်ကြီးတွေမသိမြတ်တာအခြားသောအခါကားတွေကိုဘေးပယ်ထားပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့ရခိုင်ကနိုင်ငံမဟုတ်ပါဘူးရခိုင်နိုင်ငံမဟုတ်ပါဘူးရခိုင်ပြည်နယ်ပါ။ရခိုင်ပြည်နယ်ကကျွန်တော်တို့တနင်္ဂနွေနေ့သက်ဆိုင်ပါတယ်ကျွန်တော်တို့ကြည့်မနေပါဘူးကျွန်တော်တို့လည်းအများကြီးနားဆင်နေပါတယ
်။ဟုတ်ကဲ့ပါ
။ကိုရကြီးဥစ္စာတော့ခဏလေးပေါ့နော်။ဒီကြပြီဆောင်ရိုက်ပြပါလို့ကျွန်တော်ဆရာတို့အားလုံးရခိုင်တက်တော့ညီကိုမွန်မတွေကိုမေတ္တာရက်ခံပါတယ်ဒီနေ့
ဟုတ်ကဲ့ပါရှင်ဥတင်ထေဝင်ချေးစုပါအခုကိုခိုင်ဆိုးရှိပါတယ်ရှင်ကိုခိုင်ဆိုးဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါကျွန်တော်ကိုဆွေးနွေးရှင်ကတော့အခုပဲဆွေးနွေးခွင့်ဆိုးရတယ်ကျွန်တော်ကောဝန်တာပါတယ်အခုကျွန်တော်တို့ကနေပြီးအဓိကကြည့်ရမှာကတော့1826ခုကပဲနေပြီးအင်္ဂလိပ်ကနေပြီးရခိုင်ပြည်ကိုစပ်ပြီးကပြန်လိုက်တဲ့နေကနေပြီးတော့နေပြီးရဲ့အခုကော်မရှင်ကိုကျွန်တော်ကအကြံပြုရှင်တာကတော့သူတို့ဟာအဲ့ဒီအရှင်ကပေါ်နေပြီးရဲ့တမန်ကိုလေ့လာရမယ်။ဘာဖြစ်ဆိုလို့ရှိရင်တော့ဒီ1940 46သူတို့အဲ့ဒီအရှင်ကိုသူတို့လေ့လာပါ။1942မှာရခိုင်ကိုနေပြီးဘူးပြီးတော့မောင်တော့နေပြီပေါ့။တိုက်တကောမင်္ဂလီဒီနေပြီးဝင်ပြီးရဲ့အဲရခိုင်ရွာပေါင်း300ကျော်အဲရခိုင်လူပေါင်းနေပြည်ရဲ့400ကျော်ထိနေပြီးစားတကယ်တာတွေပေါ့အဓိကကအဲ့ဒီအမှန်တွေကိုလေ့လာရမယ်အဓိကကကျွန်တော်တို့ကအခုကုလသမဂ္ဂအကြံပေးအဖွဲ့ကိုကျွန်တော်တို့ကဝင်လာတာကိုကျွန်တော်တို့ကအဓိကကတော့ကျူးဆိုးတယ်ကျွန်တော်အနေနဲ့ကတော့ဘာဖြစ်လို့ဆိုလို့ရှိရင်သမိုင်းမှန်ကိုပေါ်ဖို့အရေးကြီးတယ်အဓိကကသမိုင်းမှန်ကိုဖျက်ပစ်ပြီးရဲ့ပြီးရဲ့အခုလက်ရှိရောဟင်ဂျာလို့ခံနေတဲ့အကောင်တွေကဒီနှစ်ခုလိုင်းလောက်မှလုံးလာလေဒီရောဟင်ဂျာကိုဟို1946ခုနှစ်မှာနေပြီးရင်စိတ်တကောင်းနဲ့နေပြီးရင်ဟောကနေပြီးရင်အဓိကကရခိုင်ဘူးရီတော်မောင်တော်ကိုပိုင်းပြီးရင်ပါကစ္စတန်တိုင်းချေကိုနေပြီးအသူတို့တွင်းမယ
်ဟုတ်ကဲ့ရှင်အဲ့ဒ
ီဟာတွေကိုနေပြီးလောက်ဖို့အတွက်နေပြီးသူတို့လောက်တာတာတွေပေါ့
ဟုတ်ကဲ့ပါ
ကတမိုင်းကိုသိဖို့အတွက်နေပြီးရင်ကျွန်တော်
ဟုတ်ကဲ့ပါအဓိကကိုခိုင်ဆိုးပြောချင်တာတော့ဒါတမိုင်းကိုခြေပြီးတော့လေ့လာဖို့ကော်မရှင်ကိုအကြံပြုချင်တယ်ဆိုတဲ့သဘောကိုခိုင်ဆိုးဝင်ရောက်ဆွေးနွေးပါတယ်အဲ့တော့ကိုကျော်ဘူးတထောင်ရှိပါတယ်ရှင်ဆောင်ဆိုင်နေပါတယ်ဆွေးနွေးဖို့ကိုကျော်ဘူးတထောင်လူရင်းတူရှင်ဆွေးနွေးပါရှင်ဆရာ
ဟုတ်ကဲ့ပါကျွန်တော်တင်ပြရှင်တာကအချက်နှစ်ချက်ရှိပါတယ်ပထမတစ်ချက်ကလူကြီးကိစ္စပါရခိုင်ပြည်နယ်မှာအလုံးလူကြီး30%ရှိပါတယ်အဲ့ဒီထဲမှာဘင်္ဂလီလူကြီးက30%ရှိပါတယ်။တခါတန်အသားက30%ရှိပါတယ်။ဘင်္ဂလီလူကြီးဟာ26%ကခဏခဏရှိပါတယ်။ဘင်္ဂလီတို့ကလူကြီးတူပေါ်နှုံမြင်တော့မွေးတော်တဲ့အနာဂတ်ကာလမှာလူကြီးဟာ97%ခန့်ကိုတော်လွန်သွားနိုင်ပါတယ်။လူကြီးကလည်း97%ခန့်တော်လွန်တွေရုပ်ကပွဲစနစ်မှာလည်း PRS နဲ့လူလူကြီးရှိခနဲ့စနစ်မျိုးကိုပြောင်းခေလိုက်ပါလျင်ရခိုင်လူမျိုးတို့ရဲ့အရှုံးချအနာဟာလက်လွတ်တော်နိုင်ပါတယ်။ဒါဟာရခိုင်လူမျိုးတို့ရဲ့အကြီးမားဆုံးသောစိုးရိမ်တော့ကပါဒီလိုနိုင်ငံသားဆွေးနွေးတော့ကဖြစ်နေတာကိုနိုင်ငံကောက်ဆောင်တဲ့အနေနဲ့ကြီးကြီးမားမားစဉ်းစားသင့်ပါတယ်လို့ကျွန်တော်တင်ပြရှင်ပါတယ
်ဟုတ်ကဲ့ပါရှင်
တခြားကဝန်ကိုကိစ္စပါခဏလေးပါဟု
တ်ကဲ့တခြ
ားကိစ္စကဝန်ကိုကိစ္စပါမြန်မာပြည်သူတွေပညာတစ်နှစ်ဝန်ကိုကတစ်နှစ်ကိုဒေါ်လာ100ခန့်ရှိပါတယ်ဒါပေမဲ့ရခိုင်တပ်ကလူတုံးစီပညာတစ်နှစ်ဝန်ကိုမှာဒေါ်လာ100ခန့်ရှိပါတယ်ဒါကလည်းစည်ရုံးမှုတင်မှုအထူးမှကျင်းနှံ့မှုကိုဖြစ်ပေါ်စေတာပါ
ဟုတ်ကဲ့ပါကိုကျော်ဘူတထောင်ကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ရဲ့ဆွေးနွေးပွဲကတော့ပါဝင်ဆွေးနွေးမဲ့သူအများအပြားရှိပြီးတော့အချိန်ကလည်းအကန့်အသတ်ရှိတဲ့အတွက်ကျမဒီမှာပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်ပေးခြင်းလို့ပါအခုပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်မပေးခင်မှာဒီကျမတို့အမေရိကန်ပြည်ထောင်စုကပဲမောင်ဒသနာပေးထားတဲ့စာလေးကိုကျမအချင်းချုံပြီးတော့ဖတ်ပြခြင်းပါတယ်နှစ်ပေါင်းများစွာကြာအောင်ပြည်လည်အောင်မဖြေရှင်းနိုင်သေးတဲ့ရခိုင်ပြည်နယ်အရေးကိုအဖြေရှာနိုင်ဖို့အစိုးရအနေနဲ့အငိမ့်စာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပြုရေးကော်မရှင်ကိုပြည်တွင်းပညာရှင်တွေနဲ့ပူးပေါင်းဖွဲ့စည်းခဲ့တာတစုံတရာရလက်ကောင်တချို့ရလာနိုင်တယ်လို့ယုံကြည်ပါတယ်လို့သူကရေးပါတယ်အဲ့တော့ကျွန်မဒေါက်တာအေးမောင်ကိုပြန်ပြီးတော့အလှည့်ပေးခြင်းပါတယ်ရှင်အဲ့တော့ဆရာတို့ဒီရခိုင်ပြည်နယ်အရေးပေါ်နော်ဒီလူလူကြားမှာကွဲပြားနေတဲ့ကိစ္စဘလို့မှလည်းအဆအရှာလို့မရပါဘူးအဲ့ဆိုရတဲ့လက်ထက်မှာနိုင်ငံသားစီစီရေးလုပ်မယ်ဆိုတဲ့လုပ်ငန်းစဉ်ကလည်းအခုချိန်ကြီးတော့အောင်မြင်တယ်ဆိုတဲ့အတန်မကြားသေးပါဘူးဆိုတော့ဒီကိစ္စအပေါ်မှာဆရာတို့ကလုံးဝကိုလက်ခံမဆွေးနွေးတော့ဘူးလားဆရာတို့ဘလို့သဘောရပါလဲ
ကျွန်တော်တို့ဘက်ကတော့ဆွေးနွေးဖို့အစီအစဉ်မရှိပါဘူး။ဘုံမရမင်းပြောရင်များရခိုင်ပြည်နယ်ကိုရခိုင်လူတွေအုပ်ချုပ်ခွင့်ကိုမရလို့ဒီကြက်မှာဖြစ်ပါဘူး။ဘုံမရ40ပြည့်ဆိုတာဂျီနိုဆိုက်ကျွန်တော်တို့အမေရိကန်ပြည်ကိုလွတ်ခံခဲ့ရတယ်။လောက်ကုန်နေတဲ့ပြည်ကတော့လွတ်လာရေးချူးကြတော့ကာစီ၊ဘူဂျာနီတောင်ပြန်သူဟာရခိုင်လူတွေနေတဲ့နေရာအကုန်လုံးဝယ်တင်တယ်။အ မလို့အဲ့ဒီကုသဗလာပတ်တာဆိုရတယ်မှာကုကငါးပေါင်းစုတာဒီတူတူနေတော့ဒီကမလို့အဝတန်တွေကလည်းနောက်ဆက်ကဆိုရပေါ့ခေါင်းကြီးခနေကြတယ်အခုကမ္ဘာမှာဒီမိုကရေစီကလည်းငါ့ရဲ့မှာအမှန်တရားရှိတယ်။ဒီမိုကရေစီကလည်းပြောင်းသွားတာနဲ့ဒီမိုကရေစီမှာလည်းဗုဒ္ဓကရေးရှိတယ်။အဲ့တော့ခုနကခုပြီးတော့ကုချိုလာမှုပြောတာကျွန်တော်တို့လေးစားပါတယ်။ဒီခိုင်ပြည်ရဲ့လူတွေဥယျာဉ်စင်ကြောက်တော့တာနဲ့ဒီခိုင်ပြည်ရဲ့အဆုံးချအနာဟာကျွန်တော်တို့လက်တော်ရလူကျွန်တော်တို့ပြောလို့ရတယ်။ခရီးရတဲ့ဒီခိုင်ပြည်စစ်ကောင်လုံးတော်ကမိုင်းနဲ့ရှိခဲ့ကုန်လေတဲ့ဒီကာလဒီမိုကရေစီဆက်ရတဲ့အောင်လက်ဆက်ကိုရောက်မှာပဲ။ဒီခိုင်ပြည်ကအောက်ဆုံးကတော့တက်ဖို့သွားမယ်ဒီမိုကရေစီကြီးရဲ့ခုကိုအန်တီမီကတော့ကျွန်တော်တို့အမြင
်တကယ်ပါ
ဒီဘက်ကိုရောက်တယ်ပြင်းရင်းနိုင်ငံသားပြောက်နေတဲ့ဒုက္ခတွေကိုပြည်တော်ပြန်သွင်းမယ်ဆိုတဲ့အစအရေးကြီးတယ်အကုန်လုံးကတော့ဒီမှာတစ်ခါလို့ပြောတယ်ကျွန်တော်ကစီရက်ကတော့တောင်းမှကဘာနဲ့နဲ့အစအရှိလေးဘက်ကိုပြတ်နေလို့ကျွန်တော်တို့ဒီအဲ့ဒါကိုခုနကဒီမိုကရေစီနဲ့ UN နဲ့တောင်းပြီးခါက ONC ကလက်တခုလို့ပြီးကမှ copy အဲ့ဒါတော့ဖောင်ဒေးရှင်းကိုတခုလည်းဒီလိုဒီကမှာသိနိုင်မှုရှိသလားမှာကောင်ဆန်းစုကျင်းနဲ့ connection လုပ်ပြီးဒီဥစ္စာတွေကိုဝင်လာလို့ကျွန်တော်မြင်နေ
ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့တိကျတဲ့ဒီကြတဲ့အချက်လက်တွေတော့မရှိသေးပါဘူးเนาะဒီကိစ္စနဲ့ပတ်သက်ပြီးအဲ့တော့ကျမဒီဆရာဒေါက်တာခင်စောဝင်းကိုဆရာဒေါက်တာခင်စောဝင်းကိုကျမအလှည့်ပေးချင်ပါတယ်ကျမတို့အစီအစဉ်ကအဆုံးသတ်ဖို့တမိနစ်ပဲလိုပါတော့တယ်အဲ့တော့ဆရာဆရာတစ်ချက်လေးဟိုကျင်းချုပ်ပြီးတော့တမိနစ်လောက်အချိန်ရပါတယ်ဒီကော်မရှင်ကနေပြီးတော့ကိုပြာနန်ဥဆောင်တဲ့မြန်မာတိုင်းရင်းသားတွေလည်းပါတယ်ဥပမာရခိုင်တွေလည်းပါပါတယ်ဆိုတော့ဒီကော်မရှင်ကနေဘာဒီမျှော်လင့်လို့များရနိုင်ပါသလဲရှင်ဆရာတမိနစ်အချိန်ရပါတယ်
ဆရာဗျာခုနလေနော်ဒီအကုန်လုံးပြောင်းရရပါတယ်ဆိုတော့ဒီကိစ္စနဲ့ဆက်သက်လို့ကမြန်မာပြည်မှာခံစားချက်တွေအရင်ကပြင်းထန်နေတယ်အဲဒါကြောင့်မို့လို့ဒီကော်ကော်မရှင်ကိုဖွင့်ရတာဆိုဗျာဖြစ်မဲ့ဆိုရင်ဒီကိုဖင်ကပါတဲ့တွေ့ရေးစာကတမတမလေးဖြစ်တယ်ကြားနေရဖြစ်တယ်လေဟုတ်မလားဒီကိစ္စမှာဒီကော်မရှင်မှာဆိုတော့ဗျာကတော့ဆန်းစုကြီးပါနေမယ်ဆိုလို့ရှိရင်ဒီကအကုန်လုံးဝိုင်းပြီးတော့ဝေဖန်ကြရမယ်လေတလိုက်တယ်မတ်လိုက်ဆိုတာဟုတ်မလားကောင်းပြီကော်မရှင်ဖွင့်ရဟုတ်ပြီဘာဖြစ်ပေါ်လာမယ်ဆိုလို့ရှိရင်ဟိုတကမာလုံးကစူရန်ဘာသာစူလိုက်ပြီးတော့ကြည့်နေတဲ့ကိစ္စတစ်ခုကိုနော်ကွန်ဖင်နယ်ပုံပုံတရားဥဆောင်တဲ့ကော်မရှင်ကနေပြီးတော့သူ့ရဲ့အမြင်တစ်ခုပါဗျာသူ့နဲ့ချမှတ်လည်ရမယ်။နောက်ပြီးတော့ recommendation ပေါ့အကြံပြုရချက်တွေလည်းသူ့နဲ့ဒေသကိုသူ့နဲ့ပြင်ပြလည်ရမယ်။ဒီပုံမှာကျွန်တော်နေတဲ့ကနော်အချုပ်ရှားအနာပိုင်တဲ့မြန်မာနိုင်ငံရောစီမြန်မာနိုင်ငံတော်အနေနဲ့အစိုးရအနေနဲ့ပြည်သူအနေနဲ့သတ်တော်အနေနဲ့ကဒီစင်ညာတာကိုကြည့်ပြီးတော့နော်ကျွန်တော်နေတဲ့ပါစလို့သွားမလဲဆိုတာကိုကျွန်တော်ပြောမယ်ဆိုတော့လမ်းစာတစ်ခုတော့ပေါ်လာတယ်ပေါ့ဗျာ
ဟုတ်ကဲ့ပါရှင့်ဟုတ်ကဲ့ပါ
စဉ်းစားပဲဒါအရင်ဆုံးပါပဲအဲ့ဒါလည်းကျွန်တော်ပြောလိုက်ပါမယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ရှင့်အင်္ဂါနေ့ညချမ်းထရက်လေးလိုက်အစီအစဉ်ကတော့ဒီမှာပဲရှင်းနာခွင့်ပြုပါပြင်လိုက်ဆွေးနွေးပေးခဲ့တဲ့ရခိုင်မျိုးသားပါတီအကြီးအကဲဒေါက်တာအေးမောင်မြမကြီးအကဲကဒေါက်တာခင်းစောဝင်းတို့နဲ့အတူပါဝင်ဆွေးနွေးခဲ့ကြတဲ့ကျွန်မတို့သောရရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင့်သူမဆုမနဲ့သူမတငိထိုင်စီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွနေခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုစီစဉ်ပေးပေးခြင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီထိလိုင်းဒိုမီတာ3051တို့ကလည်းပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့သတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
ရှိတဲ့အာရှနိုင်ငံများအာဆီယံနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေတက်ရောက်ဖို့လောင်နိုင်ငံပြင်ချင်းမြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှဒေသမှာဩဇာချိန်ခွင့်ရှာညှိမဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒကိုအလေးထားပြောကြားသွားပါတယ်။အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေရှိနေတာဟာအသစ်အဆန်းမဟုတ်ပေမဲ့ဒဂျင်တခါတဲ့နဲ့ပြီးသွားတဲ့ကိစ္စမျိုးမဟုတ်သလိုအခြေခံမျိုးသားအကျိုးစီးပွားကိုရောင်းပြန်ထင်ရနေတဲ့ကိစ္စဖြစ်တဲ့ကြောင်းသမ္မတအိုဘားမားကဒီနေ့မိန့်ခွန်းပြောကြားရမှာထည့်သွင်းပြောခဲ့တာပါရှင်။တန်ခတ်ရည်ရည်မှုတွေဖြေလျှော့ဖို့စဉ်းစားနေတဲ့အမေရိကန်ပြည်ထောင်စုကိုမြန်မာဆိုရရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရှေ့သတင်းပတ်ထဲလာရဖို့ရှိပါတယ်။ညဉ့်ညင်းလိုပဲဆိုရှင်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ14ရက်နေ့ကနေ15ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်တဲ့အကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့ဗီယက်နမ်လာအိုနိုင်ငံဗင်ချင်းမြို့တော်ကဒီနေ့မိန့်ခွန်းထဲမှာသမ္မတအိုဘားမားကကြေညာခဲ့တာပါရှင်။ရခိုင်ပြည်နယ်အချက်ပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာကုလသမဂ္ဂအထွေထွေမှုချုပ်ဟောင်းကိုဖီယာနန်ကမသိမမြတ်ဖြစ်နေတဲ့လူမှုအတိုင်းအဝန်အကြားဆွေးနွေးဖြစ်ရှင်မှုတိုက်တွန်းလိုက်ပါတယ်။အနာဂတ်ကိုတည်ဆောက်ရမှာရခိုင်ပြည်နယ်မှာရှိနေတဲ့အထူးကလူမှုအတိုင်းအဝန်တစ်ခုအကြားဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိနေတဲ့မယုံကြည်မှုတွေကိုကျော်လွှားဖို့နဲ့နှစ်ဘက်စလုံးကတန်ဖိုးထားတဲ့တရားမျှတမှုနဲ့ဒဏ်လူညီများမှုတွေရရှိနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့ မစ္စတာအာနန်ကဒီစစ်တူမျိုးကိုရောက်ရှိချိန်မှာပဲပြောဆိုခဲ့တာပါရှင်
တရင်ချင်းချုပ်ကိုမခင်ပြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့ရန်လမီတာ190ရုကနေဖိုင်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.